Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ17ရက်ကြာရာပတိနေ့မနက်အသံလွှင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပြီဖြစ်ပါတယ်ရှင်ကျမနန်းလပိုင်ပါအခုနောက်ပတ်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာနံနဲ့ခင်ဗျာခင်ဗျာအခုနောက်ပတ်သတင်းတွေကိုဥကြော်စံသားနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့ IS Islamic State တွေးကြွတွေနဲ့ဖြစ်နေတဲ့ Iraq တပ်ဖွဲ့စစ်တိုက်ပွဲတွေဖြစ်နေတဲ့ Iraq တပ်ဖွဲ့တွေကို American စစ်ဖက်ဆိုင်ရာအကြံပေး450ဆေးလွှတ်တွေသမ္မတ Obama ကအမိန့်ပေးလိုက်ပါတယ်လီဗျားနိုင်ငံကကွဲလွဲနေတဲ့ဘက်ဒီအားလုံးပါဝင်တဲ့သဘောတူညီမှုရမှာသာပြဿနာတွေပြည်လဲမယ်ဆိုပြီးတော့ကုလသမဂ္ဂနဲ့ကမ္ဘာနိုင်ငံကြီးတွေကပြောဆိုလိုက်ပါတယ်စစ်ဘေးတင့်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ပေးဖို့အတွက်ရုရှားလီနဲ့စီရီနာထားပြီးလှုပ်ဆောင်မှာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုပူရှမင်းကြီးကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဒီနေ့ခင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုရောက်ရှိနေပြီဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကပြောကြားသွားပါတယ်
昂山素季女士这次率领民盟代表团到中国来访问，这是。
ဒီကြောင့်လည်းသူအခြားစိတ်ဝင်စားစရာသတင်းတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမွေနဲ့ဦးကျော်စံသားတို့ကကြေညာပေးမှာပ
ါ။ IS Islamic State တွေးကြွတွေနဲ့တိုက်ပွဲဖြစ်နေတဲ့ Iraq တပ်ဖွဲ့တွေပုံမှန်အကောင်လာစေဖို့အတွက် American စစ်ဖက်ဆိုင်ရာအကြံပေး450ဆီလွဖို့သမ္မတ Barack Obama ကအမိန့်ပေးလိုက်ပါတယ်။အခုလိုထပ်မံဆီလွလိုက်တဲ့အတွက် Iraq နိုင်ငံမှာစီရေးလေ့ကျင့်တင်ကြားပေးနေတဲ့ American စစ်မှုထမ်းအရေးအတွက်ဟာ3,100ရှိသွားပြီဖြစ်တယ်လို့သမ္မတအင်ပီရိုကဗိုလ်ဒုနေမှာပြောကြားလိုက်ပါတယ်။အမေရိကန်စစ်မှုထမ်းတွေပုံမဆီလွဖို့အတွက် Iraq ဝန်ကြီးချုပ် Hadiya El Abadi ကတောင်းဆိုခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကလည်းဒီအချက်ကိုထောက်ခံခဲ့တယ်လို့အင်ပီရိုကပြောဆိုပါတယ်။တချိန်ကအမေရိကန်စစ်အခြေစိုက်စခန်းတစ်ခုဖြစ်တဲ့တေဂန်ရအတွင်းကEl Taquiran လေးတက်အခြေစိုက်စခန်းမှာစစ်တင်နန်းပေးတဲ့နေရာတစ်ခုဖွင့်လှစ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကစီစဉ်နေပါတယ်။သမ္မတအိုဘားမားဟာအမေရိကန်ဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေအနေနဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS စစ်သွေးကြွတွေကိုစစ်ဆင်နေတဲ့နေရာမှာအီရတ်အနေနဲ့အားတက်တရောမရှိတဲ့စူဆောင်းမှုတွေလေးနဲ့ပြတ်သားမှုမရှိတာတွေကြောင့်ထိရောက်ပြည့်စုံတဲ့မဟာဗျူဟာမချမှတ်နိုင်ခဲ့သေးတာကိုအခုသတင်းပတ်စောစောပိုင်းမှာသတိပြုခဲ့တယ်လို့ဆိုပါတယ်။အီရတ်တပ်ဖွဲ့တွေကိုတင်နန်းပေးတာတွေလက်နဲ့တပ်ဆင်ပေးတာတွေကိုအချိန်မြင့်ပြီးတော့လှုပ်ဆောင်ပေးဖို့လိုနေပြီလို့လည်းသမ္မတကပြောကြားခဲ့ပါတယ်
။လီဗျားနိုင်ငံကဥစုခွဲတွေအာဏာခွဲဝေရေးကိုလက်ခံပြီးလက်နှစ်ကြတိုက်ပွဲအကြမ်းဖက်မှုနဲ့နိုင်ငံရေးမငြိမ်သက်မှုကိုအဆုံးသတ်ကြဖို့ကုလသမဂ္ဂနဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကတိုက်တွန်းလိုက်ကြပါတယ်။ဘယ်လင်မြို့တော်မှာကျင်းပတဲ့ကုလသမဂ္ဂသံတမန်တွေအခြားထိပ်တန်းအရာရှိကြီးတွေရဲ့စီဝေဘက်ကဘူရူနဲ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်တစ်ခုမှာအလုံးပါဝင်တဲ့နိုင်ငံရေးသဘောတူညီမှုစီကလေပြားပြဿနာတွေရဲ့အဖြစ်ဖြစ်တယ်လို့ဖော်ပြထားပါတယ်။သဘောတူညီမှုရရှိရေးအတွက်ကြံရှိနေတဲ့အတားအဆီးတွေကိုဖယ်ရှားပစ်ကြဖို့လည်းနှိုးဆော်ထားပါတယ်။ဘလင်မြို့တော်ကဆွေးနွေးပွဲမှာကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံဥရောပသမဂ္ဂအီတလီ၊စပိန်၊လေပြားရဲ့မြောက်အာဖရိကဆိုင်ရာအင်ဂျင်တွေနဲ့အတူလေပြားနိုင်ငံကိုယ်စားလှယ်20ကျော်လို့လည်းတက်ရောက်ခဲ့ကြပါတယ်။လေပြားနိုင်ငံမှာအာနာရှင်မောမာဂရာဖီဖြုတ်ချအသက်ခံရတဲ့2017ကစလို့မင်းမသက်မှုတွေဖြစ်နေခဲ့ပြီးအခုခါမှာ Tripoli မြို့တော်ကိုအစ္စလာမ်အစွမ်းရောက်တွေကသိမ်းပိုက်ထားပါတယ်။နိုင်ငံတကာအစိမတ်ပြုအစိုးရကတော့နိုင်ငံအရှေ့ပိုင်းကိုထွက်ပြေးနေရပါတယ
်။စစ်ဘေးဒဏ်တင့်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကိုငြင်းငြိမ်းရေးရရှိအောင်ကြိုးပမ်းတဲ့နေရာမှာရုရှားအနေနဲ့စီရီနာနဲ့လှုပ်ဆောင်ပါလို့အလဲပတ်ရောက်ရှိနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုပိုဟမ်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။14လကြာမြင့်နေပြီဖြစ်တဲ့ရုရှားလှူလာတဲ့ခွဲထွက်ရေးတပုံတွေနဲ့ယူကရိန်းအစိုးရတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်သွားအောင်အထူးအရေးစိုက်ပြီးတော့ကြိုးပမ်းဆောင်ရွက်ပေးပါလို့ဗိုလ်ထုနေကတနအီကြာတွေ့ဆုံခဲ့ရမှာပိုဟမ်မင်းကြီးကတိုက်တွန်းလိုက်ကြောင်းဗက်တီကန်နန်းတော်ကထုတ်ပြန်တဲ့ကြေညာချက်မှာရေးသားထားပါတယ်။တိုက်ပွဲတွေအတွင်းလူပေါင်း 6,500 နီးပါးသေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကရုရှား၊ယူကရိန်းပြင်သစ်နဲ့ဂျာမနီနိုင်ငံတို့ရရှိထားတဲ့ Minsk အပြစ်ခတ်ရစေးသဘောတူညီချက်ကိုပါဝင်သူတွေအားလုံးအနေနဲ့လိုက်လံဆောင်ရွက်ဖို့နဲ့ဆွေးနွေးညှိနှိုင်းစကားပြောဆိုနိုင်အောင်ဖန်တီးလှုပ်ဆောင်ပေးတာဟာအရေးပါတဲ့အကြောင်းခေါင်းဆောင်နှစ်ဦးအနေနဲ့သဘောတူညီခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာလိလာစောင့်ကြည့်သူတွေကတော့ Minsk အပြစ်ခတ်ရစေးသဘောတူညီချက်ကိုအမြဲတမ်းဖောက်ဖျက်နေကြတာပဲလို့ပြောဆိုကြပါတယ်။ Russia suya garo kwetwe yi tbong ni gu lene taupan na neza gu jobiro Russia sitari silu nire sure suswe jati hu taka talele nyin suge bare Ukraine nga shibe nga sitpoe ma pansi yamide Russia zaga piore sitari ga suyin le turuye sana liyao toa biro sitai neja duri pite lu Russia ga lene piyo su ni bare
Egypt nga tangmai kadak sihong sa u pjimba ma boru ni ga degan bongwe zamaat uye lecha jang lulwe u danyaya si da ware တိုက်ခိုက်သူနှစ်ဦးကိုရဲတွေကပစ်တက်လိုက်တယ်လို့အရာရှိတွေကဆိုပါတယ်။နိုင်မြစ်ကန်လက်ရှာမြို့မှာတရှိတဲ့အဲ့ဒီကနက်ဖျားကြောင်ဟာယူနက်စကိုကကမ္ဘာ့အင်ဂျင်မှုအမွေအနှစ်ဖြစ်သတ်မှတ်ထားရဖြစ်ပြီးနိုင်ငံခြားနဲ့အီဂျစ်ခရီးသွားတဲ့အဓိကလာရောက်ကြတဲ့နေရာလည်းဖြစ်ပါတယ်။ဘယ်သူဘယ်ကလက်ချက်ဆိုတာလောလောဆယ်မသိရှိရသေးပါဘူး။မကြသေးမီနှစ်တွေအတွင်းမှာတော့အစ္စလာမစ်စစ ဂိုစီဦးဇီဂျိုဟောင်းလက်ရှိသမ္မတအဘဒဖတာ LCC ယာရုကဖယ်ချလိုက်ပြီးတဲ့နောက်ပုံမှန်များပြလာခဲ့ပါတယ်
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တာမြန်မာပိုင်းစီစဉ်ကကြာသပတေးနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံအလဲပတ်ခီးစဉ်ဖြစ်ပေကျင်းမြို့ကိုရောက်ရှိနေပြီးခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခွင်ပင်တို့အပါအဝင်တရုတ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့မျှော်လင့်ရပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဟာထင်ရှားလာတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ကိုအရင်ကမြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်အစိုးရရဲ့မဟာမိတ်ကွန်မြူနတီပါတီကနေပြီးတော့ဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်။ဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဆက်အောင်လာပြီးဖြစ်တဲ့အကြောင်းသူမဟာနိုင်ငံအကြီးအကဲတွေကွန်မြူနတီပါတီရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းကိုတရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရသူကအတည်ပြုပြောဆိုခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီဟာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့ရေရှည်ချစ်ကြည်စွာဆက်ဆံရေးကိုထိန်းသိမ်းထားတဲ့အကြောင်းအခုခီးစဉ်ကပါတီနှစ်ယောက်ကြားမှာနားလည်မှုအပြန်အလှန်ယုံကြည်မှုကိုပုံမှုအလေးနဲ့ရှိစီမှာဖြစ်ပြီးတော့နှစ်နိုင်ငံကြားကဏ္ဍပေါင်းစုံမှာဆက်လက်ပူးပေါင်းဆောင်ရွက်ရေးကိုတွန်းအားပေးစီမှာဖြစ်တယ်ဆိုပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူဟောင်လီကပြောဆိုခဲ့ပါတယ်။ဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံမှာဇွန်လ14ရက်နေ့ထိနေထိုင်မှာဖြစ်ပြီးတော့တရုတ်အစိုးရကမြန်မာအစိုးရကိုအစဉ်တစိုက်ထောက်ခံအားပေးနေမှာမဟုတ်ဘူးဆိုတာကိုပြသတဲ့အနေနဲ့ဒေါင်ဆန်းစုကြည်ကိုဖိတ်ကြားပြသလိုက်တာဖြစ်တယ်ဆိုပြီးတော့လေလာသုံးသပ်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။
အိန္ဒိယမြန်မာနယ်စပ်မှာအခြေစိုက်တဲ့နဂါဒဘုံအဖွဲ့ကအိန္ဒိယစစ်တပ်ကိုလွန်ခဲ့တဲ့ရက်ပိုင်းအတွင်းတိုက်ခိုက်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံအတွင်းမှာရှိတဲ့အဲ့ဒီနဂါဒဘုံတပ်ဖွဲ့ရဲ့စခန်းကိုအိန္ဒိယစစ်တပ်ကအထူးစစ်ဆင်ရေးပြုလုပ်ပြီးတိုက်ခိုက်ချေမှုန်းခဲ့တယ်လို့အိန္ဒိယစစ်တပ်ကပြောပါရယ်။အိန္ဒိယစစ်တပ်ဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့အဲ့ဒီနဂါဒဘုံအဖွဲ့ရဲ့စခန်းတစ်ခုကိုမူလတိုက်ခိုက်ပြီး၄ရက်အကြာမှာအထူးစစ်ဆင်ရေးတရားပြုလုပ်တိုက်ခိုက်ခဲ့တယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရတာဆိုပါရယ်။တဖက်နိုင်ငံအတွင်းမှာရှိနေတဲ့လက်နက်ကင်သဘုံတွေကိုကျန်တဖက်နိုင်ငံအစိုးရကဝင်တိုက်မယ်ဆိုရင်တိုက်ခိုက်ခွင့်ရှိတယ်ဆိုတဲ့အခြေခံသဘောတူညီချက်ကိုနှစ်နိုင်ငံအကြားမှာထားရှိတာဖြစ်ပေမဲ့အဲ့လိုတိုက်ခိုက်မှုမပြုခင်တဖက်နိုင်ငံအစိုးရကိုကြိုတင်အကြောင်းကြားမှာဖြစ်ပါတယ်။ဒါပေမဲ့ဒီစစ်စင်ရေးပြုလုပ်မဲ့အကြောင်းကိုအိန္ဒိယဘက်ကမြန်မာအစိုးရကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိဘဲနောက်ပိုင်းမှအသိပေးခဲ့တယ်လို့အိန္ဒိယပြန်ကြားရေးဝန်ကြီးဌာနရဲ့ရရှိသူဖြစ်တဲ့ရာဂျာဗာဟန်စင်းရာဘူကပြောကြားကြောင်းအိန္ဒိယသတင်းမီဒီယာမှာဖော်ပြပါရယ်။အခုလိုအချုပ်အခြာအနာပိုင်ဆိုင်မှုကိုကြွကြော်ရရောက်တယ်လို့ယူဆရတဲ့အိန္ဒိယဘက်ကလှုပ်ရမ်းနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအခုအချိန်ထိတရားဝင်ပြောကြားခြင်းတစုံတရာမရှိသေးပါဘူးခင်ဗျာ
။ကမ္ဘာဖော်လုံးအဖွဲ့ချုပ်အတွင်းအဂတိလိုက်စားမှုအရှုပ်ထွေးတွေရှိနေတဲ့အတွက်2026ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကျင်းပရေးရွေးချယ်မှုလုပ်ငန်းစဉ်ကိုခိတ္တရပ်ဆိုင်ထားတဲ့အကြောင်း FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။အခုလိုအချိန်မှာဒီကျင်းပရေးလုပ်ငန်းကိုလုပ်နေတဲ့အခါအဓိပ္ပာယ်မရှိဘူးလို့ FIFA အတွင်းရေးမှူးချုပ်ဖြစ်တဲ့ဂျာမိုဖလက်ကီကရုရှားနိုင်ငံမှာပြုလုပ်တဲ့အစည်းအဝေးမှာဘူရူနီကပြောဆိုခဲ့ပါတယ်2026ခုနှစ်ကမ္ဘာဖလားဘယ်နိုင်ငံမှာကျင်းပမလဲဆိုတာကိုရွေးချယ်ဖို့အတွက်2019ခုနှစ်မလေးရှားနိုင်ငံမှာကျင်းပမယ်အစည်းအဝေးမှာဆုံးဖြတ်မယ်လို့စီစဉ်ထားတာပါအမေရိကန်ပြည်ထောင်စုကနေဒါမက္ဆီကိုနဲ့ဥရောပနိုင်ငံတွေဟာအင်ရှင်ဖြစ်လက်ခံကျင်းပဖို့အတွက်ရွေးချယ်ခံမှုပြင်ဆင်ထားကြတာပါဘယ်အချိန်မှာအဲ့ဒီဆုံးဖြတ်မှုကိုပြုလုပ်မယ်ဆိုတာကိုမသိရသေးပါဘူးခင်ဗျာ
မြန်မာနိုင်ငံလွှတ်တော်ကမကြာခင်ကအတည်ပြုလိုက်တဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့လူဦးရေထိန်းချုပ်မှုဥပဒေနဲ့ပတ်သက်ပြီး UNFPA ကကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ကစိုးရိမ်ကြောင်းဖော်ပြလိုက်ပါတယ်။ di ubere go chin dong la yin a che gan lu khwin ye rue a myo thami rue mwe phwa khwin lut lak khwin ni go ta ya ti kai yo ba sin nai le lo so ba de di khwin ye rue ha 1994 khu ni ka lu ye ne phun phyo mu naing ra ni la gan ma pya than ga da phit pi myama naing gan ga le di che ko tbo tu ni tha de lo so ba de
နောက်ဆုံးရသတင်းတွေကိုဦးဆန်မိုးဝေနဲ့ဦးကျော်စံသားတို့ကကြေညာသွားတာပါ။ဗီဒီယိုကနေကြားတာသတင်းတွေနဲ့ခင်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားပါမယ်။အခုအရင်ဆုံးတော့မြန်မာနိုင်ငံကအဓိက အတိုက်အခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်ဆောင်ဒေါအောင်ဆန်းစုကြည်ဟာငါးရက်ကြာအလဲအပတ်ခီးစဉ်အဖြစ်ကျုံနိုင်ငံဘေကျင်းမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ ဒီခီးစင်ဟာထူးခြားတဲ့ခီးစင်တစ်ခုဖြစ်သလိုဒေါအောင်ဆန်းစုကြည်ဟာတရုတ်တမ္ပဒအရှိကျင်းပင်ဝင်ကြီးချုပ်တို့အပါအဝင်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တို့နဲ့လည်းတွေ့ဆုံကြမှာဖြစ်ပါတယ်။ဗီအိုအေသတင်းထောက်ဝီလျံဂိုးရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးဦးဆန်မိုးဝေကတင်ပြသွားပါရစေ။မြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာသူမရဲ့
ဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုပေါ်စမ်းသပ်လိုက်တဲ့ခီးစဉ်လေးဖြစ်ပါတယ်လို့တုံ့သက်ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူထင်ရှားတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ရဲ့ခီးစဉ်ကိုအရင်ကမြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်အစိုးရရဲ့မဟာမိတ်တရုတ်ကွန်မြူနစ်ပါတီကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။အခုလိုထူးခြားလ ဟာနိုင်ငံရဲ့အကြီးအကဲတွေကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တွေနဲ့တွဲဆုံမှဖြစ်တဲ့အကြောင်းကိုကျောက်နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပါတယ်
昂山素季女士这次率领民盟代表团到中国来访问，这是中国共产党和缅甸党派之间的交流。
昂山素季哈，缅甸人啊，苗大 democracy 破旧巴迪耶古斯勒派古乌桑比罗丢人啊，我来办片，要是你爸比，他哈丢国民的巴迪呢，缅甸人啊，人家也巴迪罗家，啊，变烂比罗家的，上回吃的苦皮巴雷罗丢人家家一问你他那也表官也都。红利个 Mandarin 巴达呢，表示多少批巴嘞？第二个面的巴利哈，你们那个啊，那个一巴利的呢，也是七几座啊，十三亿个天顶塔巴嘞。古起人啊，巴利尼亚家嘛，哪来木呢？变成用积木个薄膜比了，连那细节嘛批批。第二呢，你们那那个家，跟那帮手嘛，十来不帮稍微一个中啊，比些嘛批巴嘞，路都啊表示多巴嘞。第二个变巴嘛是的，陆坤也得叫陆霞都离开了。明晚六月人家一出现，都往三书记也第二个起身对嘛？第二个嘛，今家看你也都第六月人家一出现，啊再看刘小波六秒来一对，张叔背里没路秒练你家娃嘞。第二个也这巴蒂森的宋大部队陆霞木呢把他比较刘哈那趟高工的嘛，潘康给也比趟南十几年千万看他也都批巴嘞。第三呢把他比。
中国司法机关依法做出的判决没有理由进行改变。
中国司法机关依法做出的判决没有理由进行改变。中国司法机关依法做出的判决没有理由进行改变。中国司法机关依法做出的判决没有理由进行改变。中国司法机关依法做出的判决没有理由进行改变。中国司法机关依法做出的判决没有理由进行改变。中国司法机关依法做出的判决စစ်ဆိုးရလက်ထက်ကအစင်တိုက်မြန်မာနိုင်ငံဘက်ကရက်တီပေးလာတဲ့တရုတ်ဆိုးရဟာမြန်မာအဆိုးရကိုအစင်တိုက်ထောက်ခံပေးနေမှာမဟုတ်တော့ဘူးဆိုတာကိုပြသတဲ့အနေနဲ့ဒေါ်ဆန်းစုကြည်ကိုဖိတ်ကြားပြသလိုက်တာဖြစ်တယ်ဆိုပြီးတော့တုံ့တက်ပြောဆိုနေကြပါတယ်။တရုတ်နိုင်ငံမှာဇွန်လ14ရက်နေ့ထိနေထိုင်မဲ့9ရက်ကြာခီးစဉ်မှာဒေါ်ဆန်းစုကြည်ရဲ့ကိုယ်ရေးရရှိဒေါက်တာတင်မအောင် NLD ပါတီရဲ့လွှတ်တော်မတ်တွေဖြစ်ကြတဲ့ဦးဖြိုးမင်းသိန်းနဲ့ဦးဖြိုးစရာတို့လိုလိုက်ပါသွားကြတယ်လို့သိရပါတယ်ခင်ဗျာ
။ဦးဆံမိုးဝေပါရှင်။တစက်ထဲမှာပဲဒီခီးစင်နဲ့ပတ်သက်တဲ့နောက်သတင်းတစ်ပုဒ်ကိုနားဆင်ရမှာပါ။တရုတ်နိုင်ငံကိုရောက်ရှိသွားပြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာတရုတ်တမတရှီကျင်းပင်အပါဝင်တရုတ်ကွန်မြူနစ်ပါတီကောင်ဆောင်တို့နဲ့လည်းတွေ့ဆုံကြမှာပါ။ဒီအကြောင်းကိုပေကျင်းကလည်းသတင်းပေးပို့ထားတာကို VOA သတင်းချောက် Bill I ပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုတောင်းညွန့်ဦးကပြောပြသွားမှာပါ
။ကောင်းပါပြီခင်ဗျာ။ဒေါ်ဆန်းစုကြည်တရုတ်ပြည်ခီးစဉ်ပေါ်မှာစိတ်ဝင်စားမှုတွေမျှော်လင့်ချက်တွေကတော့အတော်လေးတွေ့နေရပါတယ်။တရုတ်ဘာသာနဲ့ရေးတဲ့အွန်လိုင်းဆမ်မင်နာတစ်ခုမှဆိုရင်တော့ဒေါ်ဆန်းစုကြည်အတွက်တီးခြားဆမ်မင်နာဖွင့်ပြီးဒီဒေါ်ဆန်းစုကြည်ရဲ့ဘဝအကြောင်းသူ့ရဲ့ဒီလှုပ်ရှားမှုနောက်ခံအကြောင်းတွေကိုဓာတ်ပုံအနည်းနဲ့တကွာတင်ထားပါတယ်။ဆောင်းမတွေရဲ့အောက်မှာလည်းအများပြည်သူကမှတ်ချက်ပေးနိုင်ဖို့ခွင့်ပြုထားပြီးမြတ်ချက်တွေကိုတော့နောက်ပိုင်းမှာသူတို့ဖျက်ပစ်ပါတယ်။အဲ့ အဲ့မှာချက်တွေတဲမှာတော့ဒီစာဖတ်သူချို့ကဒေါ်ဆန်းစုကြည်ကိုလေးစားဂုဏ်ယူစရာအမျိုးသမီးတူဦးဖြစ်နေချီးကျူးထားတယ်လို့မှတ်ချက်ပေးသူတူကတော့ဒီဒေါ်စုလိုမျိုးခေါင်းဆောင်မျိုးငါတို့ဘယ်တော့ရနိုင်မလဲဆိုတဲ့မိကုံမျိုးကိုပါမေးထားပါတယ်။တချို့ဒီဝေဖန်ပြစ်တင်တဲ့ထဲမှာတော့ဒေါ်ဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်ဆန်းဟာအရင်ဒီဖက်စစ်ဂျပန်နဲ့ဆက်ဆံခဲ့ဘူးတာတွေကိုထောက်ပြဝေဖန်တာမျိုးရှိပါတယ်။တရုတ်မြန်မာဆက်ဆံရေးအရေးကြီးနေတဲ့အချိန်မှာဒေါ်ဆန်းစုကြည်ရဲ့အခုဒီခီးစဉ်ဖြစ်လာတယ်လို့ဆိုရမှာပါ။တရုတ်နယ်စပ်မှာမြန်မာတိုင်းသားကုကန်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားလမ်းနဲ့ချီတိုက်ပွဲတွေဖြစ်နေတယ်လို့ပဲပြဿနာဟာနေဆက်ဖြတ်ပြီးတော့တရုတ်ထဲကိုပါရောက်လာတာပါတိုက်ပွဲကလက်နက်ကြီးကြီးတွေဟာနေဆက်ဖြတ်ကျော်ပြီးတော့တရုတ်မျိုးပေါ်ကိုကြောက်ရတာမျိုးတွေလည်းရှိခဲ့ပြီးတော့ဒီချိန်မှာတော့ဘုံစံကြောင့်မလို့တရုတ်တွေတမန်၅ဦးသေဆုံးခဲ့ရဘူးပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းမကြခင်မှာဒီအထူးထူးရွေးကောက်ပွဲကြီးကျင်းပဖို့ရှိနေတယ်လို့ပဲဒီရွေးကောက်ပွဲကနေပြီးတော့ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့လွှတ်တော်ထဲမှာပိုနေရာရလာပြီးတော့ဩဇာကြီးလာမယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေတာပါလာမယ့်ရွေးကောက်ပွဲတွေဟာအခုဒီခီးစဉ်ဖြစ်ဖို့အဓိကအကြောင်းရင်းတစ်ခုဖြစ်လိမ့်မယ်လို့ဝါရှင်တန်ခြေဆိုင်တဲ့ Stimson Center သုတေသနဌာနကတရုတ်သုတေသီဆွန်ယမ်ကသုံးသပ်ပါတယ
် And China has important national interests
ပြောနေတဲ့မြန်မာနိုင်ငံထဲမှာအရေးကြီးတဲ့အမျိုးသားအကျိုးစီးပွားတွေရှိနေပါတယ်ဒီလိုအချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးအဆမပြုတ်နိုင်အောင်ဆိုရင်တရုတ်အတွက်မှားပါလိမ့်မယ
်ဒါအပြင်ဒေါ်အောင်ဆန်းစုကြည်အနေနဲ့တိုင်းပြည်ကိုဘယ်လောက်ဥဆောင်နိုင်မလဲဆိုတဲ့ဒီမြန်မာနိုင်ငံတွင်းမှာရောပြပမှာပါရှိနေတဲ့မိကုံတွေကိုလည်းဒီခီးစဉ်ကနေပြီးတော့ဖြည့်ပေးပါလိမ့်မယ်လို့ဆန်ကပြောပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာရည်သွေးတွေကိုလည်းတိုးလာစေလိမ့်မယ်လို့သူကယူဆပါတယ်
She has visited most of the Western countries, including the United States, UK, Japan.
နောက်တော့ဖြစ်တော့သူက American, Britain နဲ့အနောက်နိုင်ငံတွေ Japan, South Korea တို့ကိုပဲသွားခဲ့တာများပါတယ်ကမ္ဘာပေါ်မှာအရေးပါတဲ့အတိုင်းပြည်အလုံးနီးပါးကိုသူသွားခဲ့ပြီးပါပြီအဲ့ဒီထက်မှတရုတ်မပါသေးပါဘူ
းယူကပွဲဖြစ်လာရင်တော့အချင်းတွေကတစုံတရာပြောင်းလဲမှုတွေရှိလာနိုင်တာကြောင့်တရုတ်အနေနဲ့ကဒီအာဏာရပါတီနဲ့ရောတိုက်ခန့်ပါတီနဲ့ပါဆက်ဆံထားဖို့လိုအပ်မယ်လို့ Fudan University ရဲ့ပမခရန်ဂျောကပြောပါတယ်ဒါမဲ့လည်းအခုဒီခီးစဉ်ဆက်ဆံရေးကတော့မြန်မာအာဏာရပါတီနဲ့ဆက်ဆံရေးအရင်လိုမဟုတ်တော့ဘဲနဲ့ရော့သွားစီမဲ့သဘောမျိုးတော့မဟုတ်ဘူးလို့ဆိုရတယ
်။ဆိုရှာမတ်ကျင်းတကယ်လျောက်ချက်ပြင်ပ
တ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီတရုတ်ပေါ်အမြင်သဘောထားအပါအဝင်ပါတရုတ်နဲ့မြန်မာတက်ခန့်ကြားအပြန့်လှန်နားလည်မှုကမရှိခဲ့ပါဘူး။ဒါကြောင့်မလို့နှစ်ဖက်အပြန့်လှန်ဆက်ဆံရေးတိုးမြှင့်ပြီးတော့နားလည်မှုတိဆောက်ရေးလှုပ်ဆောင်တာဖြစ်ပါတယ်လို့ပမခယွန်ဂျောင်ကတရုတ်ဘာသာစကားနဲ့ပြောဆိုသွားတာပါ။ဒါမဲ့လည်းအရင်ကရှိပြီးသားနောက်ခံသမိုင်းကြောင်းတွေနဲ့နှစ်ဖက်ကွာဟချက်တွေကတော့ဒီခီးစဉ်ကနေပြီးတော့အလျင်မြန်တော့ဖြည့်ရှင်းပေးနိုင်မယ့်ပုံမရသေးပါဘူး။ဒေါ်ဆန်းစုကြည်အနေနဲ့အခြေချုပ်ကလွတ်ပြီးတဲ့နောက်ပိုင်းအခုဒီခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပေမဲ့လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံကိုပြီးခဲ့တဲ့နှစ်တွေကအလဲပတ်တောရောက်မှုတွေရှိခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းတရုတ်နိုင်ငံကိုလာရောက်ဖို့ရှိတဲ့ဆိုပြီးတော့သတင်းတွေဖြစ်ခဲ့တာကြာပေမဲ့ခီးစဉ်ကတော့အခုမှဖြစ်လာတာပါ။ပြီးခဲ့တဲ့ဧပြီလအတွင်းကတော့ဒီပြောင်စုလွတ်တော်နိုင်ငံကသူရဥရှိမန်ဥဆောင်တဲ့အာဏာရကြံခိုင်ပါတီလွတ်တော်အမတ်အဖွဲ့ဟာတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့ပဲတရုတ်နိုင်ငံကိုလာရောက်ခဲ့ပူပါရယ်ခင်ဗျာ
ကိုတောင်းညွန့်ဦးပါရှင်အခုတော့အိန္ဒိယမြန်မာနယ်စပ်ကသတင်းတပုတ်ကိုနားဆင်ရမှာပါအိန္ဒိယမြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့နာဂတပုံအဖွဲ့ကအိန္ဒိယစစ်တပ်ကိုလွန်ခဲ့တဲ့ရက်ပိုင်းအတွင်းကတိုက်ခိုက်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အိန္ဒိယစစ်တပ်ကမြန်မာနိုင်ငံအတွင်းမှာရှိတဲ့အဲ့ဒီနာဂတပ်ဖွဲ့တွေရဲ့စခန်းတွေကိုအထူးစစ်ဆင်ရေးပြုလုပ်ပြီးတိုက်ခိုက်ချေမှုန်းခဲ့တယ်လို့အိန္ဒိယစစ်တပ်ကပြောပါတယ်။အသေးအပြောက်စီးရင်အတိအကျမသိရသေးပေမဲ့အိန္ဒိယနိုင်ငံအတွင်းကသတင်းမီဒီယာတွေကတော့တပုံတပ်ဖွဲ့ဝင်30ကနေ50အကြာတေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
အိန္ဒိယမြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားနေကြတဲ့နာဂတပုံအဖွဲ့ကြီးနှစ်ဖွဲ့တည်းကတစ်ဖွဲ့ဖြစ်တဲ့ ANCN ကပ်ပလန်အဖွဲ့ကအိန္ဒိယစစ်တပ်စခန်းတွေကိုဇွန်လ၄ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့အိန္ဒိယဘက်ကမြန်မာနိုင်ငံအတွင်းမှာရှိတဲ့အဲ့ဒီနာဂအဖွဲ့ရဲ့စခန်းတစ်ခုကိုမူလတိုက်ခတ်မှုဖြစ်ပွားပြီး၄ရက်အကြာမှာအထူးစစ်ဆင်ရေးတရပြုလုပ်ပြီးတိုက်ခတ်ခဲ့တယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရအမျိုးသမီးကပြောပါတယ
်။ सुबह भारतीय सेना ने नागालैंड और मणिपुर से लगे भारतीय म्यांमार की सीमावर्ती इलाकों में दो जगह
မြန်မာနိုင်ငံဝရှိဒေသခံတို့ကိုအိန္ဒိယစစ်တပ်ကဝင်ရောက်တိုက်ခိုက်ခဲ့ရမှာသဘုံတွေဘက်ကအကြီးအကျယ်ဆုံးရှုံးမှုတွေရခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာအခြေစိုက်တဲ့သဘုံအဖွဲ့တွေကအိန္ဒိယစစ်တပ်ကိုဝင်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေလည်းစောစောပိုင်းကကျွန်မတို့ရရှိခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာသူတွေကိုနိုင်ငံလုံခြုံရေးအတွက်ခုခံကာကွယ်သွားမှာဖြစ်ပါတယ်
။တစ်ဖက်နိုင်ငံအတွင်းမှာရှိနေတဲ့လက်နက်ကိုင်သဘုံအဖွဲ့တွေကိုတဖက်နိုင်ငံအစိုးရတပ်တွေကဝင်ရောက်တိုက်ခတ်ခွင့်ရှိတယ်ဆိုတဲ့အခြေခံသဘောတူညီချက်အိန္ဒိယနဲ့မြန်မာအစိုးရအကြားရရှိထားတာဖြစ်ပေမဲ့အဲ့လိုတိုက်ခတ်မှုမပြုခင်တဖက်အစိုးရကိုကြိုတင်အကြောင်းကြားမှာဖြစ်ပါတယ်။ဒါပေမဲ့ဒီစစ်ဆင်ရေးပြုလုပ်မယ်ဆိုတဲ့အကြောင်းအိန္ဒိယဘက်ကမြန်မာအစိုးရကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိဘဲနောက်ပိုင်းမှအတိပေးခဲ့တယ်လို့အိန္ဒိယအငြိမ်းပြန်ကြားရေးဝန်ကြီးရာဂျာဗာဒန်စင်း ရာထိုရီကပြောကြောင်းအိန္ဒိယနိုင်ငံအတွင်းကသတင်းမီဒီယာတွေမှာကိုကဖော်ပြကြပါတယ်။အိန္ဒိယနိုင်ငံကိုတိုက်ခိုက်လာတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုနေနှင်းမယ်ဆိုတဲ့သူတို့ရဲ့မူဝါဒနဲ့အညီအခုလိုလိုက်လံချေမှုန်းခြင်းဖြစ်တယ်လို့ဝန်ကြီးရာဂျာဗာဒန်စင်းရာထိုရီကပြောပါတယ
်။ हम पड़ोसी देशों के साथ दोस्ती का भी उतना ही हाथ बढ़ा रहे हैं जितना हमेशा से बढ़ाते आए थे लेकिन इतना clear
hai tinro nanga a ne ne inijin ne asin mya chit ji ni mu si ka ba de da ba mae di nya ma tin sha ra ga a chan phe mu ne patat la yin tinro a ne ne long wa ti kha ma mho bu so ra ba be da jaung le inijin nanga nwe ma si ye tabon ni wo hnein nin bu tinro ga a chang ja tha ba de ta ke lo inijin nanga ga a ei tabon ko ma hnein nin nai bu so yin india wo la tai mae tabon ni ko tinro ga tin nya ma phit ba de
india sita ka a thu commando tat phwa win in a 400ကနေ900အကြားနဲ့ရဟယင်နေပါဝင်တဲ့စစ်စင်ရေးအတွင်းမှာအိန္ဒိယနိုင်ငံနာဂပြည်နယ်တွန်ဆန်းခရိုင်ရဲ့စန့်ကျင်ဘက်မြန်မာနိုင်ငံဘက်အခြားအတွင်းနဲ့မဏိပူရပြည်နယ်ဥခရုခရိုင်အတွင်းမှာရှိတဲ့အနက်စီယံစခန်းနှစ်ခုအပြင်ချန်နယ်ခရိုင်အတွင်းကတတိယမြောက်အနက်စီယံစခန်းကိုပါတိုက်ခိုက်ခဲ့ခြင်းဖြစ်နိုင်တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်ဒီစစ်စင်ရေးနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့မြန်မာသမ္မတရုံးညွှန်ကြားရေးမှူးတဦးဖြစ်တဲ့ဦးစော်ထေကတော့အိန္ဒိယစစ်တပ်အနေနဲ့မြန်မာပိုင်နယ်ထက်မှဝင်ရောက်စစ်စင်ရေးလုပ်တယ်ဆိုတာကိုညှင်းဆန်ထားပြီးမြန်မာနိုင်ငံအနေနဲ့မြစ်သည့်နိုင်ငံခြားတပ်ဖွဲ့ကိုမှမြန်မာပိုင်နယ်ထက်ဝင်ရောက်တာမျိုးလက်ခံမှာမဟုတ်ဘူးလို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအရအခုလောက်ကြီးမားတဲ့စစ်စင်ရေးမျိုးပြုလုပ်မယ်ဆိုရင်ဝင်ရောက်ထံကအတီးပြုချက်ရယူပြီးမှလုတ်ခွင့်ရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသအတွင်းမှာအစိုးရကိုပုံကန်တော်လှန်နေတဲ့လက်နက်ကိုင်အဖွဲ့အစည်းအများအပြားရှိနေတဲ့အထက်အခုအိန္ဒိယစစ်တပ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အနက်စီယန်ကပ်လန်အဖွဲ့ဟာအထင်ကရအဖွဲ့အစည်းတစ်ခုဖြစ်တဲ့အကြောင်းမြန်မာအတိုက်ခံတအူးအဖြစ်အိန္ဒိယနိုင်ငံမှာနှစ်ပေါင်း20ကျော်နေထိုင်ခဲ့သူဒေါက်တာတင့်ဆွေကပြောပါတယ
်။ဒီအဖွဲ့ကအမှန်ကအရင်ကတော့ NSCN ဆိုတဲ့တခုတည်းသောအဖွဲ့မှာဒီကပ်လန်ဖွဲ့နဲ့အဆက်မွေဘွားဖွဲ့ဆိုပြီးကွဲသွားကြပြီပေါ့လေဒီအဆက်မွေဘွားဖွဲ့ရဲ့အိန္ဒိယစွန်းနဲ့အိန္ဒိယမှာပဲအခြေစိုက်ပြီးအိန္ဒိယစွန်းနဲ့စိတ်ဆက်စင်ကြီးတွေလုပ်တာတော်တော်လေးအဆင်ရလာပြီခင်ဗျအဲ့ဒီမှာဒီကပ်လန်ဖွဲ့ကဒီစိတ်ဆက်စင်ကြီးဘွဲမှာလည်းအိန္ဒိယနဲ့စိတ်ဆက်စင်ကြီးဘွဲမှာလည်းမပါလို့သူရဲ့အခြေစိုက်မှုကလည်းမမာဒီပေါ်မှာအဲနာဂတောင်နာပက်ကွယ်တောင်နာပေါ်မှာသူကအခြေစိုက်တယ်ခင်ဗျအဲ့တော့အိန္ဒိယမျိုးမှာဖြစ်လို့အိန္ဒိယစွန်းလိုက်တိုက်တယ်ဆိုတော့ဗမာသူတို့နေတာကဗမာပြည်ထဲမှာဟိုအခြေချထားတာတကယ်တမ်းကျတော့ဗမာပြည်ပေါ်မှာဒီအိန္ဒိယဆွတ်ကိုတိုက်နေတဲ့လက်နက်ကိုင်တိုက်နေတဲ့အဖွဲ့တွေကဗမာပြည်ပေါ်မှာကြီးတဲ့အခြေချရတာများတယ်အဲအနည်းဆုံး6ဖွဲ့လောက်ရှိတာဟုတ်အဲ့တော့နိုင်ငံဟိုဆက်ဆံရေးကလည်းဒီပေါ်မှာအကြီးကျယ်ခေါင်ခဲစရာဖြစ်နေပြီးတော့ကဒီလိုတိုက်ပွဲသတင်းဟာဒီလိုဖြစ်နေတဲ့သတင်းကတော့အဲကျွန်တော်တင်တဲ့ဟိုနိုင်ငံတော်တော်လေးဟိုလေးလေးနဲ့စဉ်းစားဆွေးနွေးပြီးအပေးယူလို့မှသာလျင်ဖြစ်လိမ့်မယ်ထင်တယ်ခင်
ဗျညီမအစိုးရကိုကြိုတင်အကြောင်းကြားခြင်းမရှိဘဲနိုင်ငံတကာနယ်နိမိတ်ကိုဖျက်ချော်ပြီးညီမနိုင်ငံအတွင်းကလက်နက်ကင်အားစုတွေကိုအိန္ဒိယအစိုးရကရုတ်တရက်ဝင်ရောက်တိုက်ခိုက်တာဟာနိုင်ငံတကာတန်တပန်ရေးကိုထိခိုက်စေတဲ့လှုပ်ရွဖြစ်တယ်လို့လေ့လာသူတွေကတုံ့တက်ပြောဆိုကြပါတယ်အခုလိုအချုပ်အခြာအာဏာပိုင်ဆိုင်မှုကိုကျူးကျော်ရာရောက်တယ်လို့ယူဆရတဲ့အိန္ဒိယဘက်ကလှုပ်ရနဲ့ပတ်သက်ပြီးညီမအစိုးရဘက်ကအခုချိန်ထိတရားဝင်တစုံတရာကန့်ကွက်ကြောင်းထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းတရက်ကိုကြံ့ခိုင်ရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းစောကတင်သွင်းပြီးတော့မူကြမ်းကိုတော့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ထံကိုဖြန့်ဝေလိုက်ပြီးဖြစ်ပါတယ်။ဒီမူကြမ်းထဲမှာပါဝင်တဲ့အချက်လက်တွေဟာအများပြည်သူယူဆမျှော်လင့်သလိုဖြစ်လာပါသလား။နောက်ဖွဲ့စည်းပုံပြုပြင်ပြောင်းလဲလှုပ်ရှားတောင်းဆိုကြသူတွေရဲ့အလို့သဘောနဲ့ရောညီရလား။စတဲ့မိကုန်းတွေကိုအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မေးမြန်းလိုတာဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ခုတော့သောရရှင်တွေကအားကစားသတင်းကိုနားဆင်ရမှာပါ28ကြိမ်မြောက်အရှေ့တောင်အာရှအားကစားပွဲမှာမြန်မာ U23 အသင်းကအုပ်စုပထမရပြီးတော့အကြိုဘောလူပွဲကိုတက်သွားပြီးဖြစ်ပါတယ်မြန်မာအသင်းကအုပ်စုက နောက်ဆုံးပွဲစဉ်မှာကမ္ဘောဒီးယားနဲ့တရေကျပြီးအုပ်စုမှာပထမနေရာကိုရခဲ့တာပါကမ္ဘောဒီးယားနဲ့ကစားသွားတဲ့ပွဲနဲ့လာမယ့်ဆီမီဖိုင်နယ်ပွဲစဉ်အပေါ်သုံးသပ်ချက်တွေကိုကိုရန်နိုင်ကစုစည်းတင်ဆက်ထားပါတယ်ရှင
်စင်ကာပူနိုင်ငံမှာကျင်းပနေတဲ့28ချိန်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲရဲ့မြို့သားဘောလုံးပွဲစဉ်တွေဘက်မှာတော့မြန်မာ U23 အသင်းဟာအချို့ဘောလုံးပွဲကိုတက်သွားခဲ့ပါပြီမြန်မာအသင်းဟာဂျွန်လ10ရက်နေ့ကကစားတဲ့အုပ်စုနောက်ဆုံးပွဲစဉ်မှာကမ္ဘောဒီးယားနဲ့3ဂိုးစီတည်ကျပြီးတော့အုပ်စုပထမရခဲ့ပါတယ်ကမ္ဘောဒီးယားကပထမပိုင်းမှာ2ဂိုးယဉ်သွင်းပြီးဒုတိယပိုင်းမှာမြန်မာက2ဂိုးပြန်ချေခဲ့ပေမဲ့ကမ္ဘောဒီးယားကနောက်2ဂိုးပြန်သွင်းသွားတာကြောင့်မြန်မာအသင်းဟာ88မိနစ်ထိ3ဂိုးတကိုးနဲ့နောက်ကနေလိုက်ကစားခဲ့ရတာပါဒါပေမဲ့လူစားဝင်လာတဲ့ကောင်းဆက်နိုင်တဲ့စီသူအောင်တို့ကပွဲပြီးဖို့မိနစ်ပိုင်းအလိုလေးမှာပဲ2ဂိုးသက်တိုက်သွင်းခဲ့တာကြောင့်နောက်ဆုံးမှာ3ဂိုးစီတည်ဖြစ်ခဲ့ပါတယ်ဒီပွဲရလနဲ့မြန်မာအသင်းကစားသွားတဲ့ခြေစွမ်းနေနဲ့ပတ်သက်ပြီးတော့ World Football Journal ရဲ့ Editor ချုပ်ကိုစော်မျိုးစံကအခုလိုပြောပါတယ
်ဒီနေ့ပွဲမှာတော့ဒီကားရဲ့အနေနဲ့ပါနေရတဲ့ဟိုကောင်းမှာအတူတူနဲ့ကျောင်းလမ်းကကိုလေးဒီနေ့ပြောင်းနေမှာဒူးရသွားတာကပြီးတဲ့ပုံပြီးတော့ပြင်ပြင်းထန်ထန်သွားနေတယ်ပြောရမှာပေါ့နော်ဒုံမရူကနဲ့ရှုံးနေတာလည်းပြောသူကြောင့်ပြန်လာတဲ့ဆီမှာအစီအစဉ်ကြီးရလဲကောင်းတယ်လို့ပြောရမှာပြောတယ်ဒါကတော့ဒီမြန်မာအသင်းကသူတို့ရက်ဆက်တဲ့ဒီကလေးကလာမလို့ဒီကတော့နောက်ကနေပြီးတော့လိုက်ကြတာတက်တယ်ဆိုတော့ဒီဘက်ကကြောက်သွားတယ်လို့ကျွန်တော်အဲ့လိုပြောချင်တာ
မြန်မာသင်းဟာပထမ3ပွဲစလုံးနိုင်ပြီးအုပ်စုအဆင့်ကနေတက်ဖို့တည်ကြနေတဲ့အတွက်ကမ္ဘောဒီးယားနဲ့ပွဲမှာအရန်ကစားသမားတွေအတော်များများကိုပွဲထုတ်ခဲ့ပါတယ်မြန်မာသင်းနေနဲ့အခုလိုအရန်ကစားသမားတွေထည့်ကစားသွားတဲ့အတွက်ဒီဘက်ကနေဘလို့အချိုးအမျက်တွေဘလို့သင်ခန်းစာတွေရခဲ့လဲဆိုတဲ့အပေါ်မှာကိုစော်မျိုးစံပြောတာက
မြန်မာပြည်ကအရန်ကစားသမားတွေအားနဲ့ဆိုတာလူကြောက်ရရှိပါတယ်ဆိုတာအဲ့မင်းတို့အစ်ကတော့ဒါမျိုးကြီးနေတဲ့သူမြန်မာလူကြီးတွေအပြင်မှာအရင်းအမြစ်လေးသဘောထားတွေမကြောက်သေးဘူးဆိုတာကိုသိကြတာပေါ့ကျွန်တော်တို့တော်တော်လေးကိုအခုထားပြီးတော့အပန်းကြီးလေးနဲ့ကြာမှရမယ်ဆိုတဲ့ပြင်ဆင်လာပါတော့နောက်တစ်ခါကတော့နောက်တစ်ခါတော့မြန်မာလူကြီးတွေကိုကြီးကြည့်ရဲကိုကြည့်လို့လို့နောက်တစ်ခါဒီပြန်တဲ့အတင်းကအရင်းဘောကစားလို့ရှိတယ်ဘယ်တော့မှဖြစ်ထွက်နိုင်တဲ့ကျော်ရရေရမတော်ဒီပြန်ရမှာဒီလိုရလိုက်တဲ့လို့ပြောကြပါ
ဒီဘက်မှာကမ္ဘောဒီးယားအသင်းရဲ့ဒုတိယဂိုးဟာပယ်နယ်တီကနေရခဲ့တာဖြစ်ပါတယ်ဂျပန်ကွင်းနယ်တိုင်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကိုဇော်မျိုးတန်ရဲ့အမြင်ကဘယ်လိုပါလဲ
ပေါ်လင်းပြန်ရည်ဒီမှာတော်တော်ကိုစိုက်စားပါးပါးမြင်ကြည့်ရသေးတယ်ဆုံးဖြတ်ချက်တစ်ခုကိုဒီပွဲမှာတောင်းဝန်ထမ်းလာတဲ့ဂျပန်တိုင်းကြီးကခြားသွားတယ်အဲ့လိုကျွန်တော်အဲ့လိုမျိုးပြောနေတာပါကြောင့်လဲဆိုတော့ပယ်နယ်တီကနေကိုဇော်ကပုတ်ထုတ်တယ်ပုတ်ထုတ်ပြီးတော့ပြန်ထွက်လာတဲ့ဘောလုံးကိုပယ်နယ်တီကနေလူနဲ့ကိုဇော်ကလည်းလည်းရကြံပြီးပြီးတော့ဖြစ်ကြတယ်ဖြစ်တဲ့နေရာဘောလုံးကိုအရင်ကြည့်တာကဘုရမပါဟိုတန်ကြီးရဲ့သုံးချက်ချက်ဆိုတော့လေဘာမှပြောရမှာမရှိဘူးလေဒါကတော့ဟိုပါရင်းနဲ့သုံးချက်ချက်လို့ပြောပါတယ
်မြမာသင်းဟာအုပ်စုအေမှာ၃ပွဲနိုင်တပွဲတည်း၁၀မှတ်နဲ့အုပ်စုဘူဆွဲခဲ့တာကြောင့်အုပ်စုဘီကဒုတိယရတဲ့ဗီယက်နမ်အသင်းနဲ့ဂျွန်လ၃ရက်နေမှာအချိုဘောလူပွဲကစားရမှာဖြစ်ပါတယ်ဗီယက်နမ်နဲ့အချိုဘောလူပွဲအပေါ်မှာကုဇော်မျိုးတန်ကဘလို့ခံမှန်းထားပါသလဲ
အဲဒီမှာရတော့ဒီလိုကြည့်ပြီးဒီမှာတော့ဘာမှမနေနိုင်ဘူး။ဒီပြာပေါ်အတရာတော်လေးတောင်းတယ်။ဒီလိုကြည့်လို့ရတယ်။ပြန်ပြီးပြောင်းလာတဲ့ဆိုပြီးတော့ပြည်ပြီးတော့ခြေထောက်ကြီးကအကွာကြီးဖြစ်သွားတယ်။ဒါပေမဲ့အဲဒီအဲမှာမနာအသိနေနဲ့အခုစကားပြောပြီးတဲ့လူဝဲလူပြည်ပြည်နေနဲ့စကားမှာဖြစ်နေချင်းကျွန်တော်တို့ဒီလိုဆိုရင်ရောက်နိုင်လို့ခြေထောက်ကြီးရှိနေတယ်လို့ကျွန်တော်အဲ့လိုပြောလိုက်တာ။ရေးကြည့်တဲ့အချက်ကလည်းခြေစကားသမားလေးတွေပေါ့နော်။ဒီလိုမှဒီကောင်မဆန်ရဘူးလေ။ဒီဒီဒီဒီလိုလေစကားမျိုးတွေဆိုတာဒီလိုတွေတွေဒီလိုရေမရမယ်ကြာပါတောင်းတရှိတယ
်။အရှေ့တောင်အာရှဘောလုံးပွဲတွေမှာမြန်မာအသင်းနောက်ဆုံးအကြိမ်ရွှေတိရခဲ့တာကတော့1983ခုနှစ်စင်ကာပူမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်ကျွန်းဆွယ်အားကစားပြိုင်ပွဲဖြစ်တာကြောင့်အခုဆိုရင်ရွှေတိနဲ့ဝေးကွာနေတာနှစ်40ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒီနေ့အရှေ့တောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာ U23 အသင်းဟာအုပ်စုပွဲစဉ်တွေအတွက်ရှုံးပွဲမရှိခြေစွမ်းပြနိုင်တာကြောင့်ဆယ်စုနှစ်၄ခုကြာကြာဝေးကွာနေတဲ့ရွှေရစိတ်ကိုပြန်ရယူနိုင်မလားဆိုပြီးတော့မြန်မာဘောလုံးပရိသတ်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ကဂျာရပလင်းနေမနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်အခုဒုတိယပိုင်းနိုင်ငံရေးဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရာတွေသူယုံကြည်ရအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့မြန်မာလူအခွင့်အရေးအခြေအနေပတ်သက်ပြီ
း Well we saw some progress in terms of media freedom but that's now being pulled back we saw some progress in terms of
HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောသွားတာကိုအပြည့်အစုံနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုမူလဆောင်းပါးရှင်အားပေါ်မပြတ်ဦးကျော်စံတာကစူးစီးတင်ဆက်ထားတာကိုနားဆင်ရအောင
်။ဒေါန်ဆန်းစုကြည်ခီးစဉ်တွင်ရင်းနှီးနိုဘယ်ဆုရှင်လူကြားဘုကိုလှုပ်ပေးဖို့တရုတ်အနာဘိုင်းရဲ့စဉ်စားပွဲမရှိဆွဲကောင်းစဉ်နဲ့ The Globe and Mail မှာ Northern Venner Clip ပြသထားတာကိုဥစွာတင်ပြလိုပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဖို့တောင်းဆိုတဲ့အတွက်ဖန်စီထောင်ထားခြင်းခံရတဲ့မစ္စတာလူဂျာဘိုကိုပြန်လွှတ်ပေးဖို့တရုတ်ဆရာကိုဖိအားပေးပါလို့ဒေါင်ဆန်းစုကြည်ကိုလူအခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြတာပါဒါပေမဲ့ဒေါင်ဆန်းစုကြည်ရဲ့၅ရက်ကြာတရုတ်ခီးစဉ်စတင်ချိန်မှာပဲတရုတ်အစိုးရကဒါကိုပြပြသားသားငင်းဆန်လိုက်ပါတယ်အနာဟုတင်းတင်းကြပ်ကြပ်ချုပ်ကန်ပြီးအုပ်ချုပ်နေတဲ့တရုတ်နိုင်ငံကိုကမ္ဘာအထင်ရှားဆုံးဒီမိုကရေစီရဲ့လှုပ်ရှားသူတဦးရဲ့ခီးစဉ်ဟာတွေးစီရတဲ့အများကြီးရှိတဲ့ကိစ္စပါဒီခီးစဉ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တရုတ်ကွန်မြူနစ်ပါတီတို့ညှိနှိုင်းစီစဉ်ခဲ့ကြတာပါဒေါင်ဆန်းစုကြည်နဲ့မစ္စတာလူဂျာဘိုရိုဟာညဉ့်ညင်းနိုဘယ်ဆုရခြင်းမှာအစိုးရတွေကသူတို့နှစ်ဦးကိုဖန်ဆီးချုပ်နှောင်ထားခဲ့ခြင်းဖြစ်ပါတယ်တရုတ်နိုင်ငံပိုင်းမီဒီယာတွေမှာတော့တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံတယ်လို့ဖော်ပြကြပါတယ်ဒေါင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ဟာထူးဆန်းနေပါတယ်သူဟာနိုင်ငံကောင်းဆောင်တယောက်မဟုတ်ဘဲတရုတ်သမ္မတနဲ့တွဲဆုံမှဖြစ်တယ်လို့ဩစတြေးလျအမျိုးသားတက္ကသိုလ်မြမအရေးသူတွေစီနစ်ကလပ်စ်ဖာလီကဆိုပါတယ်ဒါပေမဲ့နှစ်ဖက်စလုံးအတွက်အကျိုးရှိတယ်လို့လည်းသူကသုံးသပ်ပါတယ်တရုတ်နိုင်ငံအဖို့ဒါဟာလူမြင်ကောင်းတယ်သူတို့ပြည်တွင်းမှာအပြောင်းအလဲတွေဖြစ်နေပြီဆိုတာပြသရလဲရောက်တယ်တခါရေရှင်မှာဒေါန်ဆန်းစုကြည်ရဲ့သူတို့အပေါ်သဘောထားဘယ်လိုစီလာနိုင်တယ်ဆိုတာကိုတရုတ်တွေသူခင်းရမယ်လို့ဆိုပါတယ်ချိန်ထဲမှာဒေါန်ဆန်းစုကြည်အတွက်လည်းကမ္ဘာ့ဇက်ခွန်ကိုတက်လှမ်းရမှာအထောက်ပံ့ဖြစ်တယ်လို့ဆိုပါတယ်။နောင်လာမယ့်နှစ်တွေမှာသူဟာမူဝါဒအဆုံးဖြတ်ပြီးတဲ့နေရာမှာရောက်ရှိလာနိုင်တဲ့အတွက်အတွေ့အကြုံတွေဆိုတာရနိုင်သမျှလိုအပ်နေတာပါလို့လည်းဖာရီကသုံးသပ်ပါတယ်။စင်ကာပူအစ်တောင်အချလေးလာရေးဌာနကသူတွေဒီဒဂျစ်စင်ကတော့တရုတ်မြန်မာဆက်ဆံရေးဟာလောလောဆယ်မှာသိအခြေအနေမကောင်းဘူး။ဒါပေမဲ့လည်းစင်ရဲမွတ်တင်မှုကယုံထနေတဲ့မြန်မာနိုင်ငံအတွက်တရုတ်နိုင်ငံဟာအင်မတန်အရေးကြီးတဲ့အင်းကြီးချင်းနိုင်ငံဖြစ်ပါတယ်။အလားတူပဲဒေါန်ဆန်းစုကြည်ဟာဒီနေ့အတွင်ရွေးကောက်ပွဲမှာအင်အားပိုမိုကြီးလာနိုင်တဲ့အတွက်တရုတ်အတွက်ပိုမိုအရေးကြီးတယ်လို့လည်းမြင်ကြောင်းတရုတ်သူတွေဒီဆွန်ဂွင်းဂျင်းကတော့အနောက်မီဒီယာတွေကတရုတ်ဆန်းကျင်ရေးရေးသားချက်တွေကြောင့်မြန်မာတွေတရုတ်အပေါ်သဘောထားတင်မှမှုရှိလာတာကိုတရုတ်ကစိတ်ကိုပြက်ပြက်စီခြင်းနေတယ်လို့သုံးသပ်ကြောင်းရေးသားထားပါခင်ဗျာမြန်မာပြည်မှာဂျီဟတ်စစ်ပွဲဆင်နွှဲဖို့ပါကစ္စတန်တာလီဘန်တွေတောင်းဆိုဆိုတဲ့ကောင်းစဉ်နဲ့ thepeninsula.com မှာရေးသားထားတာကိုလည်းဖတ်ရပါရယ်မြန်မာနိုင်ငံကမွတ်စလင်တွေဓာတ်ဆွဲပြီးမြန်မာအုပ်ချုပ်သူတွေကိုတိုက်ခိုက်ကြလော့လိုအပ်တဲ့လက်ကျင့်မှုတွေအကူအညီတွေကိုပေးမယ်လို့ပါကစ္စတန်တာလီဘန်တွေကပြောကြားလိုက်ပါရယ်သူတို့အခေါ်ရိုဟင်ဂျာမွတ်စလင်လူမဲစုတွေရဲ့ဒုက္ခကို TTP လို့ခေါ်တဲ့ Tehrik el Taliban ပါကစ္စတန်ကစာနာတယ်မြန်မာလူငယ်တွေဓာတ်ဆွဲသက်ဖြတ်ပြီးဖျားသခင်စီသွားကြပါဖျားသခင်ကငါတို့နဲ့အတူရှိနေတယ်ဆိုတာသံတရားရှိကြမလို့ဘူးလိုအပ်တဲ့အခွင့်အရေးကိုတို့ပေးမယ်လို့ TTP ရဲ့သဘောထားတင်မာတဲ့ Jamat al-Ahra ရဲ့ပြောခွင့်ရ Ashmullah Ahsan ကအသံဖိုင်တဲ့မီဒီယာတွေကိုပြောပြခဲ့ပါတယ် TTP ဟာ2009ခုနှစ်ကစပြီးပါကစ္စတန်နိုင်ငံမှာသွေးထွက်သံယိုတိုက်ခိုက်မှုတွေနဲ့လူပေါင်းထောင်ချီသက်ဖြတ်ခဲ့ပြီးဖြစ်ပေမဲ့နိုင်ငံပြင်ပမှာလှုပ်ဆောင်ချက်တွေကတော့မရှိသလောက်ဖြစ်ပါတယ
်။ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်အပြီးဒေါ်လာသန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ် Idiom အသုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက M I G H T might ကအင်အား
IS is RIGHT right ga mana so ro sgai thun ye dai yai de be ga ro in a thon na ma ne su de tbo myu phit par de idiom de be ga le shi ma de naingan ma ana shi song da ma mho gaba paw ma ana shi song naingan ga nga lout chin na nga lout me nga lout da ma ne nga ma in a shi lo in a nga thon da ma ne lo khan yu tha da myu phit par de di thon ne pat de lo george group pi de u ma ko na sin chi cha ya aw
In this world today, there are still a few leaders who think might is right.
Digri kaba paw ma ana shin shi lu tou na ha ma ne tou tin ne lu lek khan ne khong saung tchu chi ni se phit da twi ya de lu thi be ya ba de u ma ko naw ta khaw na sin chi ja ya aw
In this world today, there are still a few leaders who think might is right.
Ana shi song wa ana go tong pi phi shin na mhan ne lu yu sa yin idiom a thon ya be lu pyo mle
might is right
lu pyo lu ya ba de a da ga do dikri mne tin pya ke de idiom a thon me phit ba de
American idiom thon english sa tin khan sa re go dollar la tan tin set twa ra phit ba de အခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မြမမျက်မှောက်ရေးရအစီအစဉ်မှာမြမနိုင်ငံလူအခွင့်အရေးအခြေအနေဟာ2014ခုနှစ်မှာမော်ဒော်ကားကြီးကြောက်ထဲပြုတ်ကျသွားသလိုယိုယင်းသွားခဲ့တယ်လို့ American အခြေစိုက် Human Rights Watch ကလူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်။ဒါဟာတကယ်ပဲလား။ဒီသုံးသက်ချက်ဘယ်လောက်ထိမှန်လဲ။လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ဘန်ကောက်အခြေစိုက်အရာရှိသူဦးဖြစ်တဲ့Phil Robertson နဲ့ဦးကျော်စံတာကဆွေးနွေးတုံ့တက်ထားပါတယ်ရှင
် Phil Robertson ခင်ဗျာခင်ဗျားတို့ရဲ့ HRW လို့ခေါ်တဲ့အာရှလူခွင့်ရေးစောင့်ကြည့်လေ့လာမှုအဖွဲ့ရဲ့အာရှရေးရာညွှန်ကြားမှု Brad Adam ကပြောပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာ2010ခုနှစ်မှာ car crash ရောက်တဲ့ဟိုကားကြီးထိုးကျသွားသလိုပဲလို့မှတ်ချက်ရေးထားပါတယ်လူတိုင်းလက်ခံကြပါတယ်ဒါကိုဒါပေမဲ့အဲ့ဒီမတိုင်ခင်နှစ်နှစ်ကပုံမှန်တိုးတက်မှုရှိခဲ့တယ်လို့ဆိုထားတယ်တော့ဘာလို့ကများတိုးတက်မှုလို့ခင်ဗျားတို့ကတွက်ခဲ့ကြလဲဆိုတာအရင်ဆုံးရှင်းပြပါခင်ဗျာ
Well we saw some progress in terms of media freedom but that's now being pulled back We saw some progress in terms of releasing of a large number of political prisonersBut now with the effective operation of the peaceful
media လွတ်လပ်ခွင့်တချို့တွေ့ခဲ့ရပါတယ်အခုတော့ပြန်ရောက်သွားပါပြီနိုင်ငံရေးအကျဉ်းသားအများပြလွတ်ပေးတာရှိခဲ့ပါတယ်ဒါပေမဲ့အခုတော့ငြိမ်းချမ်းစွာစူဝေးဆန္ဒပြသူတွေကိုဖမ်းဆီးရုံးတင်ပြီးအများပြထောင်ချတာပြန်တွေ့လာရပါပြီဆိုတော့အခုအခါနိုင်ငံရေးအကျဉ်းသားတွေပို့တောင်များလာပါပြီဒါ့ပြင်ရွက်ကောက်ပွဲနေ့ကလာချိန်မှာလူမျိုးရေးဘာသာရေးကာကွယ်မှုဥပဒေတွေပြဋ္ဌာန်းလာပါတယ်ဒါဟာနိုင်ငံတကာလူ့ခွင့်ရေးစံနေနဲ့လုံးဝဆန့်ကျင်နေပါတယ်
2014မတိုင်ခင်နှစ်နှစ်တိုးတက်မှုဆိုတဲ့ကာလထဲမှာဖွဲ့စည်းပုံဥပဒေကိုပြန်ပြင်ပါမယ်1982နိုင်ငံသားဥပဒေကိုပြန်ပြင်ပါမယ်လို့လည်းကတိမပေးခဲ့ပါဘူးဆိုတော့ဒီအချက်တွေမှာအဓိကအဖြစ်ဟိုတုန်းကလည်းဘာမှမထူးခြားဘူးအခုလည်းဘာမှမထူးခြားလာဘူးလို့ပြောရမှာပေါ့ခင်ဗျာ
Well, what we're seeing with the constitution there's discussion of a constitutional referendum which you know if the government is prepared to do that would be quite good but you know it's not clear what sort of elements of the constitution what sort of provisions would be amended
will 59 ပြင်ဆင်ရေးဆန္ဒခံယူပွဲအကြောင်းဆွေးနွေးတာတွေ့ရပါတယ်အစိုးရကတကယ်လုပ်ဖို့ပြင်ဆင်နေတယ်ဆိုရင်သိကောင်းပါတယ်ဒါပေမဲ့ဖွဲ့စည်းပုံရဲ့ဘယ်အချက်တွေကိုပြင်မယ်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး59စာလုံးကိုပြင်မလား436ပြင်မလားလူထုအများစုတောင်းဆိုတင်ပြတာလက်မှတ်ထိုးတင်ပြတာတွေတွေ့ရပါတယ်ဒါပေမဲ့အစိုးရဘက်ကလုံးဝပွင့်လင်းမြင်သာမှုမရှိပါဘူးတစ်ချိန်တည်းမှာပဲအဖြူရောင်ကဝိုက်ကကင်ဆောင်ထားသူတွေရဲ့မဲပေးခွင့်ကိုပြန်လည်ရုပ်သိမ်းလိုက်တာတွေ့ရပါတယ်ဒီလောက်ရဟာရိုဟင်ဂျာတွေသာမကအနေဆက်နေတခြားလူတွေတခါမှမပေါ်နေမရှိခဲ့ဘူးတူတွေကိုပါထိခိုက်စေမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီလူမျိုးရေးကိစ္စကိုမမေ့ခင်ကျွန်တော်ဒါကိုဆက်မေးပြစုံခင်ဗျာနိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေဟာဘာဖြစ်လို့2014မတိုင်ခင်ကမြန်မာနိုင်ငံကိုအလူရဝင်နေခဲ့ကြတာလေသူတို့ကသူတို့စီးပွားရေးအကျိုးစီးပွားတစ်ခုတည်းကိုပဲကြည်ပြီးလူခွင့်ရေးလူယူခံရနေတဲ့မြန်မာပြည်သူတွေဂရုစိုက်တဲ့သဘောဖြစ်မနေဘူးလားအဲ့ဒီကလည်းဘာမှမတူတက်ခဲ့ပဲနဲ့အတင်းလူပြီးတော့ဝင်နေကြတော့
Well I think that's part of it I think we're seeing foreign investment and commercial concerns driving the relationship, particularly from the European Union.
Dahale de zaitte de da phit par de. Europe ne American bi rong zu lo ha yin ni myon nan mu ne si bwa yi a chou myat de go myet si ja ni ja da ba. Myanmar nai nga ma lu khwin ye to tet mu asa na go sa twet la ya da ne. Da ri dau shao to tet la raw ma be lo yu sa ga ja da ha. A tor le nong ne a de lo so ya ba le me. A thu thapin Europe tamaka ga di lo yu sa ga ba de. သူတို့ယူဆသလိုလုံးဝဖြစ်မလာခဲ့ပါဘူးအခုတော့မြမလူခွင့်ရေးအခြေအနေဟာတိတိတသာနောက်ပြန်ဆုတ်သွားပြီဆိုတာလူတိုင်းသဘောပေါက်သွားကြပါပြီမြေယာပြဿနာတွေခြားစားပြည့်စုံမှုပြဿနာတွေအပြင်ပွင့်လင်းမြင်သာမှုရှိရေးလူတိုင်းပါဝင်နိုင်တဲ့ဒီမိုကရေစီထွန်းကားရေးစတာတွေလိုအပ်ပါတယ်ဒီလိုအခြေခံပြဿနာတွေမပြေလည်ပဲလူခွင့်ရေးကိုအခြေခံတဲ့ဖြစ်ထွန်းမှုမရှိပဲသွားရောက်ပြီးရင်းနှီးမြှုပ်နှံကြမယ်စီးပွားရေးလုပ်ငန်းကြီးတွေလုပ်ကြမယ်ဆိုရင်တော့ဆုံးရှုံးမှုနဲ့ပဲရင်ဆိုင်ရမှာပါဒီတော့ခရိုနီစီးပွားရေးစစ်တပ်နဲ့ဝေစားမြစာလုပ်ငန်းတွေပဲတွေ့လာရမှာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့ဒီလိုအခြေအနေတွေနောက်ပြန်ဆုံးနေရဆိုတာကိုအစိုးရတွေလည်းသဘောပေါက်သွားကြပြီသဘောပေါက်နေကြပြီဆိုတော့ဘာကြောင့်ဆက်ပြီးလုပ်နေရလဲခင်ဗျာအခုခါမှာခင်ဗျားတို့လူခွင့်ရေးအဖွဲ့တွေအနေနဲ့ကတော့ဒီအစိုးရတွေအပေါ်မှာထွန်းမိုးမှုတစုံတရာပေးနိုင်တာမရှိဘူးလား
Well, I mean, the problem is what's happening, of course, is as people are coming in and speaking to the government or speaking to
the government, they're being sued. The reason is that the government is being sued by the government. 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 The government is being sued ဒီချိုးဖောက်မှုတွေကိုအစိုးရကလုံးဝလစ်လျူရှုထားတာပ
ါမှန်ပါတယ်ဒီလိုပြပရင်းနှီးမြှုပ်နှံသူတွေကိုခင်ဗျားတို့မထိန်နိုင်ဘူးဆိုရင်မြန်မာအစိုးရကလူခွင့်ရေးကိစ္စကိုတောင်းယူလာတိုးတက်လာအောင်လုပ်ဖို့ဆိုတာဘယ်လိုလုပ်ဆောင်ရွက်တောင်းနိုင်မလဲခင်ဗျားမဟုတ်ဘူးလား
Well I mean let's be clear though I mean the government is responsible
ဒါပေမဲ့အစိုးရကအဓိကတာဝန်ရှိတာပါရှင်းနေပါလေ
ဟုတ်ပါတယ်အစိုးရဒါတွေကိုပြောင်းလဲပြုပြင်ဖို့အတွက်အစိုးရမှာ political will ဆန္ဒရှိတာမဟုတ်ပါဘူးသူတို့အကျိုးပဲဥတည်ပြီးတော့လုပ်နေတာပါဒါကိုဘယ်သူမှဖိအားမပေးရင်ဖိအားပေးမယ့်အစားငါတို့ရင်းနှီးမြှုပ်နှံမှုကိုဆက်လုပ်မှာဘာမှမစိုးရင်လဲဆိုတာမျိုးဖြစ်နေတော့မခဲဘူးလားခင်ဗျာနိုင်ငံရေးအဖြစ်ပဲကြည့်ပါသမ္မတဥပမာကိုရိုင်းကပဲမြန်မာနိုင်ငံရဲ့အခြေအနေဟာဒါသူတို့ရဲ့ success story ပဲငါတို့ရဲ့အောင်မြင်တဲ့လူရက်တရားပဲဆိုပြီးမကြာခဏကိုမြောက်မြောက်ပြောနေတာဆိုတော့မြန်မာလူထုဘက်ကဘလောက်ပဲနစ်နာနေနေဘလောက်ပဲခံစားနေရဆက်လက်လုပ်သွားမယ်လို့ပြောနေတာပဲဆိုပြီးလူတွေကထောက်ပြနေရပါတယ
် Well I hope President Obama now realizes that prognosis was premature because it's not a success story
လူယူဆခဲ့တာဟာအချိန်စောနေတယ်ဆိုတာအခုတော့သမ္မတဩဘားမားသဘောပေါက်သွားပြီလို့ကျွန်တော်မျှော်လင့်ပါတယ်ဒါဟာ success story အောင်မြင်တဲ့လှုပ်ရက်တစ်ခုမဟုတ်ပါဘူးတိုင်းရင်းသားတွေနဲ့ဆက်ဆံရေး1982ဥပဒေအရနိုင်ငံသားတတ်မှတ်မှုရခိုင်ပြည်နယ်အခြေအနေစတဲ့နယ်ပယ်အားလုံးမှာလူခွင့်ရေးဆိုင်ရာဂရီကဝတ်တွေလိုက်နာဖို့ပြက်ကွက်နေစေဖြစ်ပါတယ်အထင်ရှားဆုံးတစ်ခုကတော့မြန်မာနိုင်ငံမှာကုလသမဂ္ဂလူခွင့်ရေးရုံးဖွင့်ထားရှိဖို့သမ္မတဦးသိန်းစင်ကသမ္မတဩဘားမားကိုကတိပြုခဲ့ပေမဲ့အခုထိအရေးအောင်တောင်မတွေ့ရသေးပါဘူးဒီအခြေအနေအတိုင်းဆိုရင်မြန်မာပြည်သူတွေရဲ့လူခွင့်ရေးကိုကာကွယ်နိုင်ဖို့ခက်ခဲမှာဖြစ်ပါတယ်
ဟုတ်ကဲ့အခု1982နိုင်ငံသားဥပဒေကြောင်းပြောပြစေခင်ဗျာခင်ဗျားတို့ HRW ကတော့ဒီဥပဒေဟာဖိနှိပ်ချုပ်ထည်မှုအတွက်လောင်စာထိုးပေးနေတာဖြစ်တယ် fueling suppression ဆိုပြီးတော့သုံးထားပါတယ် imminent ကောင်းမွန်တဲ့အသုံးလုံးဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စမှာကျွန်တော်နားလည်တာကနှစ်ပိုင်းပါဝင်နေတယ်ပထမတစ်ပိုင်းကနာမည်ကိစ္စရခိုင်ပြည်နယ်ကမွတ်စလင်တွေကသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်ဖို့သတ်မှတ်ဖို့ကိစ္စဒုတိယတစ်ခုကတော့သူတို့လက်တွေ့တုံ့တွေ့နေရတဲ့အကြက်တွေဆွေးရတဲ့အခြေအနေတွေအထူးသဖြင့်ဒါစခန်းတွေထဲမှာသူတို့ခံစားနေရတာတွေဒီအခြေအနေတွေတွတ်တက်အောင်ကောင်းမွန်ဖို့လုပ်ဖို့အတွက်ဒါလုပ်ပေးရမှာဒါဒီအခြေအနေတွတ်တက်ကောင်းမွန်အောင်ဒါရှင်းနေပါတယ်။ဒါ့ပြင်လည်းခင်ဗျားတို့လူအဖွဲ့အစည်းအဖွဲ့တွေကဒီအရေးတဲ့နာမည်ကိစ္စကိုပဲဘာကြောင့်အလေးနဲ့ထားပြီးတော့အရေးတူလုပ်နေကြရတယ်ခင်ဗျာ
။ Well I mean I think the whole issue of the name is something that too many people are fixated about. I mean our view is that people should be able to call themselves by the name that they
လူတွေတော်တော်များများကဒီနာမည်ကိစ္စကိုအာရုံစိုက်ကြပါတယ်ကျွန်တော်တို့အမြင်မှာတော့လူတွေကိုသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်သင့်ပါတယ်သူတို့ရိုဟင်ဂျာခေါ်စေခြင်းရင်ဒါဟာသူတို့အခွင့်အရေးပါဒါပေမဲ့1982ဥပဒေရဲ့ပြဿနာကနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီခြင်းမရှိတဲ့ကိစ္စဖြစ်ပါတယ်ဒါဟာရိုဟင်ဂျာတွေကိုသာမကပါဘူးမြန်မာနိုင်ငံမှာတသက်လုံးနေလာတဲ့တရုတ်တွေတခြားလူမျိုးတွေတိုင်းရင်းသားတွေကိုလည်းနိုင်ငံသားအဖြစ်အသိအမှတ်ပြုရမှာဖြစ်ပါတယ်
ကျွန်တော်ဖိဖလောက်ကတော့မြန်မာနိုင်ငံမှာမြန်မာနိုင်ငံသားတရုတ်တွေအများကြီးပဲရှိနေတယ်လို့ထင်ပါတယ်ခင်ဗျာဆိုတော့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုလည်း1982ဥပဒေအရနိုင်ငံသားပြီးမယ်ဘင်္ဂလီလို့ခေါ်မယ်လို့ပြောထားတယ်လို့ထင်ပါတယ်အဲ့ဒါဘာပြဿနာရှိတယ်လဲခင်ဗျာနောက်တစ်ခုက HRW တို့ရဲ့အစည်းအဝေးခန်းစားတန်းမှာဘင်္ဂလီဆိုတာဟာ foreigners တိုင်းငံသားလို့အဓိပ္ပာယ်ပြောက်တယ်လို့သုံးထားတာတွေ့ရပါတယ်တကယ်တော့ဘင်္ဂလီဆိုတာနိုင်ငံသားမဟုတ်ဘူးထင်ပါတယ်တကယ်တစ်ဖက်နိုင်ငံကလူမျိုးတွေကိုသူတို့ကဘင်္ဂလားဒေ့ရှ်လို့ပဲခေါ်တာပါ
Well, the fundamental problem is that this is a term that this group of people have rejected
အခြေခံပြဿနာကဒီနာမည်ကိုဒီလူအုပ်စုကမသုံးဘူးလို့ညှင်းပယ်ထားတာပဲဖြစ်ပါတယ်လူတွေဟာသူတို့ကိုသူတို့ဘယ်သူဘဝဆိုပြီးတတ်မှတ်ခွင့် identify လုပ်ပိုင်ခွင့်ရှိပါတယ်ဒါဟာနိုင်ငံတကာလူ့အခွင့်အရေးပါပဲအခုဒီလူတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေတာကိုအစွန်းရောက်ရခိုင်နေတဲ့ဗမာပြည်ကတခြားအစွန်းရောက်တွေကလူမျိုးရေးခွဲခြားမှုအတွက်နိုင်ငံရေးအကြောင်းတစ်ခုအဖြစ်အသုံးပြုနေကြတာပါမိစရာကဒီလူတွေဟာမြန်မာနိုင်ငံမှာတသက်လုံးနေလာခဲ့သလားနေခဲ့ကြပါတယ်သူတို့မှာတခြားသွားစရာမရှိပါဘူးအဆက်အနွယ်မရှိပါဘူးမြန်မာနိုင်ငံကနိုင်ငံသားအဖြစ်အသေးမှပြုစရာရှိပါတယ
်မှန်ပါတယ်နိုင်ငံသားဖြစ်ရမှာပါဒါပေမဲ့ကျွန်တော်ပြောတာကသူတို့ခံယူခြင်းနဲ့လူမျိုးစုနာမည်သာဖြစ်ပါတယ်နိုင်ငံသားဖြစ်မဖြစ်ဆိုတာမဟုတ်ပါဘူးဒါကိုတကယ်အဆုံးဖြတ်ပေးရမှာလည်းပဲမြန်မာပြည်ထောင်စုကတိုင်းရင်းသားတွေပဲမဟုတ်ဘူးလားခင်ဗျာအခုလည်းသူတို့ကိုနိုင်ငံသားသတ်မှတ်ပါဘင်္ဂလူလို့ခေါ်ပါမယ်ဒါကိုလက်ခံကြပါလို့ပဲဆိုထားတယ်လို့ထင်ပါတယ်ဥပမာအင်္ဂလန်မှာလည်းကြည့်ပါအိန္ဒိယလူတွေအများကြီးပဲသူတို့လည်းရောက်နေတာကြားလှပါပြီအဲ့မှာအိန္ဒိယတိုင်းနိုင်ငံကလူတွေအားလုံးကိုအေရှန်တို့ပဲအဲ့မှာခေါ်လိုက်တာတွေ့ရပါတယ်ဘယ်သူမှငါတို့ကိုဘယ်လိုခေါ်ရမလဲဘယ်လိုသတ်မှတ်ရမလဲတောင်းဆိုနေတာတခါမှမကြားဘူးခင်ဗျ
Government's objection to the term Rohingya is being used as an
သူတို့ Rohingya လို့ခေါ်တာကိုအစိုးရကလည်းစုပ်ကင်ပြီးသူတို့ကိုချိုးနှိမ်ဖို့အသုံးပြုနေတယ်လို့ထင်ပါတယ်
အဲ့မနိုင်ငံသားမပြောဘူးလို့တော့မပြောဘူးထင်ပါတယ်နာမည်ပြဿနာပဲအဓိကဖြစ်နေလို့ကျွန်တော်ထင်ပါတယ
် I think they should be given full citizenship not second class citizenship and
သူတို့ကိုဒင်းပြည်နိုင်ငံသားအဖြစ်သတ်မှတ်ရမှာပါဒုတိယဒဏ်စာနိုင်ငံသားနဲ့မရပါဘူးရခိုင် action plan ကိုကြည့်ရင်ခွဲခြားဆက်ဆံရေးသဘောထားကိုတွေ့ရပါတယ်အစိုးရကဒီလူအတိုင်းဝိုင်းနှစ်ခုစီးပွားရေးလူမှုရေးပြန်လည်တည်မြဲရေးကိစ္စကိုလှုပ်ပေးတင်ပါတယ်နှစ်ဖက်လုံးနဲ့ဆွေးနွေးအဖြေရှာတင်ပါတယ်
နောက်ဆုံးဆက်မိကျင်တာကခင်ဗျားတို့ HRW ဟာအခုခါမှာမြန်မာနိုင်ငံတွေကိုဝင်ခွင့်ရပြီဟုတ်ပါတယ်နော
် we have I'm able to go back and forth a senior researcher who spends at least 50% of his time
ကျွန်တော်မကြာခဏတောင်းခွင့်ရပါတယ်ကျွန်တော်တို့ရဲ့အကြီးတန်းသုတေသနမှူးတယောက်ဆိုရင်သူ့အချိန်တစ်ဝက်လောက်မြန်မာပြည်မှာနေပါတယ်2014ခုနှစ်တုန်းကသမ္မတဦးသိန်းစိန်နဲ့ထိပ်တန်းအရာရှိကြီးတွေဝန်ကြီးတွေနဲ့တွေ့ခွင့်ရခဲ့ပါတယ
်ဟုတ်ကဲ့သူတို့ဟာမြန်မာနိုင်ငံလူခွင့်ရေးတွတ်တက်လာအောင်သူတို့ဟာဒါ Human Rights Watch တို့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုရှိပါလားခင်ဗျာ
Well I mean President Thein Sein welcomed us he said that he thanked us for our continued interest he said that
သမ္မတဦးသိန်းစိန်ကတော့ကြိုဆိုတယ်လို့ပြောပါတယ်လူအခွင့်ရေးကိစ္စကိုဂရုတစိုက်ရှိတဲ့အတွက်ကျွန်တော်တို့ကိုကျေးဇူးတင်တယ်လို့လည်းပြောပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပူးပေါင်းတာတွေရှိသလိုတချို့ကိစ္စမှာတော့ကျွန်တော်တို့လူအခွင့်ရေးအဖွဲ့ရဲ့ထောက်ပြတာတွေကိုဂရုမစိုက်ဘဲဆက်လုပ်နေတာလည်းတွေ့ရပါတယ်
ကျောဆန္ဒစီစဉ်တင်ဆက်တဲ့အပတ်စဉ်မြမအရေးတုံသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ပတ်တော့သူယုံကြည်ရအစီအစဉ်မှာတော့ပညာရေးနဲ့ဖွံ့ဖြိုးရေးတိုးတက်ရေးဆိုင်ရာမူဝါဒတွေကိုလေ့လာနေတဲ့အဖွဲ့ကပညာရှင်တယောက်ဖြစ်တဲ့ကိုမော်ထွန်းအောင်ဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ယုံကြည်ရဖက်ပေါ်မှာကျွန်တော်တို့ကျွန်တော်လည်းအားတို့ရဲ့လက်ရှိအချိန်မှာပေါ့နော်ကျွန်တော်ပညာရေးဖြစ်နေပုံအဝင်နိုင်ငံကျွန်တော်အနေနဲ့ပြောင်းလဲပါတယ်အနေချင်းပြင်နေလာတဲ့အနေထားမှာလည်းကျွန်တော်ဒီမျိုးရေးပါတာရေးအတိတ်ကဖြစ်နေတယ်ပြင်နေပေါ့နော်ကျွန်တော်အများကြီးတည့်ရမှာဖြစ်တယ်အဲ့ဒါဒီလည်းမဟုတ်ဘူးဆိုတော့ကျွန်တော်ရဲ့ဒီပညာရေးဖြစ်နေကြည်ညာမှုရဲ့အတိတ်ကပိုင်းတခြားလို့ကျွန်တော်ပြောရပါတယ်ပညာရေးဖြစ်နေတာကျွန်တော်တို့ကိုထိုးထွင်းပြီးရောပေါ့နော်စဉ်းစားနိုင်တဲ့အတိတ်ပညာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့အလေးပြက်ပြီးတော့ဖြေရတဲ့ဟာမျိုးနောက်တမိုင်းအမှန်လေကျွန်တော်တို့အနေနဲ့ပြည်ရှင်မျိုးအားနေတဲ့အခါမှာလည်းအဲဒီဟာကျွန်တော်တို့ရဲ့ဒေတာရဲ့အပုံစံကိုမှတ်မိမှုရှိပါတယ်။အဲတော့ဒီဟာတွေကိုထိန်းဖို့ဆိုရင်ကျွန်တော်တို့ထိခြားတာတစ်ခုကတော့ကျွန်တော်တို့မှာပညာရေးကြီးပွားတဲ့ဒီလူမျိုးအတိုင်းအဝန်ကြီးရတာဒီမျိုးဒီမျိုးပါတာမသိကြတဲ့အကြောင်းမုန်းကြီးရဲ့အချက်အလက်ကိုကျွန်တော်ပြောသွားနိုင်မှာရှိပါတယ်။ဒီတိုးတက်လာတဲ့အနေထားရင်တော့ဘာလို့လဲဆိုတော့နောက်ကျနေဖြစ်အောင်ဆိုရင်ဒီညာရည်အတိအကျအောင်လည်းတွေ့ရမယ်။ တော့သူ့ရေးကြည့်တဲ့အချက်ကတော့ဒီမြန်မာနိုင်ငံရဲ့တော့ဆက်ဆက်နေအောင်ပြန်ပြန်ပြန်ပြန်ရေးတော့မြန်မာနိုင်ငံရဲ့ပြည်ညာရေးအဓိကပြောမယ်ဆိုရင်ဒီဓမ္မစာကိုတော့ရောက်ခံနေနေပြန်မယ်တော့တို့ဒီပြည်ညာရေးမှာလည်းဒီမှာပြောရဲဒီပြည်ညာတက်ဖို့ထက်ဒီဆိုးရရဲ့တချို့နေရာပိုင်းမှာတော့နေရာပိုင်းပေါ်ဆောင်တဲ့ပိုင်းမှာနိုင်ငံရေးလက်မှတ်မှာအသိစားခဲ့တယ်အဲဒါကြောင့်မို့လို့အိုင်းဒါမျိုးကြီးကိုဒီနေ့ဒီကြားမှာအားလုံးကိုတော့ဒီတော့မှာကျောင်းတွေရောတန်တရားနဲ့မြန်ကျင်းမှုတွေလည်းတွေ့ပွားစီခဲ့ပညာရေးဖြစ်နေတော့တရားမှာဖြစ်တယ်။ဥပမာအရင်ကျွန်တော်မြန်မာနိုင်ငံမှာတိုင်းမလို့မျိုးတော့အဓိကအမျိုးပေါင်း10မျိုးပေါ့နော်။နောက်ဒီမျိုးနဲ့ပြီးတော့တရားကျောင်းနဲ့ကျွန်တော်ဒီသင်ပြီးတော့ဒီကြောင်စုအနေနဲ့မြန်မာပြည်နဲ့ကျွန်တော်ရဲ့ပညာရေးထဲမှာဒီကြောင်စုကိုအားပေးတဲ့ပညာရေးမျိုးကိုကျွန်တော်ဆွေးနွေးမှာပေါ့ဘူး။ဒီမျိုးကြီးတစ်ခုတည်းကိုပဲကျွန်တော်တို့အသာပေးပြီးတော့ဒီမျိုးကြီးရဲ့တမိုင်းတွေရေးထားတာကိုကျွန်တော်တို့ပြရမှာဖြစ်တယ်။အဲ့တော့ဒီခါမှာတခြားပြန်နေတဲ့အတိုင်းအတာမျိုးကြီးတွေကအဲ့မှာတော့နည်းနည်းခွဲခြားပြရတဲ့ခံရတယ်လို့ဒီခါပြီးတော့လက်မှတ်တိုင်းတော်တော်ချင်းနေကျွန်တော်ဆက်လာဖြစ်တယ်။အဲ့တော့ဒီဒီလေးပြန်တဲ့ CMO တင်းဆိုတဲ့ကျွန်တော်တို့ဒီအခုကျွန်တော်ချက်နိုင်လို့ဆိုရင်ပညာရေးရလေအင်တာမအယူပါတယ်ဆိုတော့ကျွန်တော်ပြရမှာဖြစ်တယ်။အဲ့တော့ကျွန်တော်အနေနဲ့ဗာမျော်လို့လဲဆိုတော့ညာဒီကလုံးမတာလင်းကျွန်တော်တို့နောင်အနည်း20ဆက်မှာကျွန်တော်တို့ဒီအားလုံးကျွန်တော်တို့အားလုံးသဘောကျတဲ့နိုင်ငံစုပြည့်တဲ့နိုင်ငံနောက်ဒုက္ခပါလာတရားဂျမ်းစီတရားထုံးကြတဲ့နိုင်ငံတွေနဲ့ကျွန်တော်တို့ရောက်မှာဖြစ်တယ်ပညာမရှိတဲ့နယ်တော့ကျွန်တော်တို့ဒီမှာစုပြည့်တဲ့နိုင်ငံမျိုးတွေတော့ရောက်ဖို့ရန်ဖြစ်ခဲ့မှာဖြစ်တယ်နောက်ဒီဒီမျိုးစီမီခါကိုကျွန်တော်တက်လမ်းဖို့ဆိုရတယ်ပညာရေးမရှိတဲ့နယ်လည်းမဖြစ်နိုင်ဘူးအဲ့တော့ကျွန်တော်တို့အနေနဲ့ဒီပညာရေးမှာသူတို့ပြန်ကောင်းမွန်အောင်ကျွန်တော်တို့ပြုလုပ်ဖို့လုပ်တယ်အဲ့လိုလုပ်ဖို့လိုတဲ့အခါမှာဆိုရင်အားလုံးနဲ့ပြည်ပြည်အတိုင်းနဲ့အရှိအမိထားတော့အားရစရာမရှိဘူးအဲ့နံပါတ်1အရင်းကြီးပါတော့ကျွန်တော်နေနေချင်းပြပါတယ်ပညာရေးကြောင်းလဲဖို့ဆိုရင်နံပါတ်1ကျွန်တော်တို့ပညာရေးလောကမှာမှားရင်းနေတဲ့အရာတွေရှိရဲကြောင်းနံပါတ်1ကျွန်တော်တို့ရင်ခံရမှာပုံတန်ပြည့်အခါမှာရာဇဝတ်တွေပြင်ပြင်ဆင်တဲ့အမိထားကိုရောက်မှတာနေကြတော့အဲ့လိုချင်တဲ့စမ်းနိုင်တော့နေကြတယ်နော်အဲ့တော့ကျွန်တော်ပြည့်လက်ရှိလဲကျွန်တော်ဒီနေ့အစည်းအဝေးကိုပြင်ဆင်ဖို့အမျိုးမျိုးပြောကြတယ်။ပြောကြတဲ့အခါမှာလည်းကျွန်တော်တို့သက်ဆိုင်ရာတို့ပေါင်းတက်တက်လေးအားလုံးပုံသဘောပြည့်မြင့်ချက်ကျွန်တော်ထောက်ပြလိုပါတယ်။နောက်သက်ဆိုင်ရာလက်ရှိအစိုးရအာဏာပိုင်အစိုးရရောနောက်ကျွန်တော်တို့ဒီထဲမှာအတိုက်ခံရခေါ်ဆိုရက်ဒီမျိုးစီအားကြီးတွေအားလုံးကပညာရေးနဲ့ပတ်သက်ပြီးပုံသဘောပြည့်မြင့်ချက်ကိုကျွန်တော်တို့ကြည့်လို့ရှိမှရတော့မယ့်အခြေအနေဖြစ်နေတယ်။
ပတ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။အပတ်စဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA American အတန်ရဲ့ Data Plane မိနစ်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ American နဲ့တောင်ကိုရီးယားနှစ်နိုင်ငံစီးပွားရေးဆက်ဆံမှုဟာပုံမှန်ခိုင်မာလာနေပါတယ်။အရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံကြ ాయి ဝင်ကြီး Daniel Russell ကလည်းနှစ်နိုင်ငံစီးပွားရေးဆက်ဆံမှုမှာလုပ်ငန်းဝင်အခြေအနေတွေကောင်းမွန်နေတယ်ဆိုတာအထင်ရှားပါပဲလို့ပြောဆိုခဲ့ပါတယ်။အဆင့်မြင့်ဤပညာပူးပေါင်းဆက်ဆံမှုနှစ်နိုင်ငံအပြန်အလှန်ရင်းနှီးမြှုပ်နှံမှုတွေနဲ့လွတ်လပ်စွာကုံသွယ်ရေးသဘောတူညီချက်တွေပါဝင်တဲ့ဆက်ဆံရေးမျိုးကြောင့်နှစ်နိုင်ငံလုံးအတွက်အကျိုးအမြတ်တွေကိုဆက်ပြီးတော့ဖြစ်ထွန်းအောင်မြင်စေပါတယ်။ Digital ဤပညာတွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဟာကမ္ဘာမှာရှေ့ကနေဦးဆောင်နေတာပါဆက်သွယ်ရေးနည်းပညာအကောင်းဆုံးဖြစ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့အပြင် Digital နည်းပညာကိုတီထွင်တဲ့နိုင်ငံတွေထဲမှာဆိုရင်လည်းအရေးပါတဲ့နိုင်ငံဖြစ်သလိုနည်းပညာပစ္စည်းတွေထုတ်လုပ်တဲ့ကြီးမားတဲ့စက်ယုံလုပ်ငန်းတွေရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ် American ပြည်တော်စုလိုကမ္ဘာမှာတီထွင်ထုတ်လုပ်မှုအကောင်းဆုံးဖြစ်တဲ့နိုင်ငံအနေနဲ့နည်းပညာတော်လှန်ရေးကိုဦးဆောင်ခဲ့ပါတယ်ဒါကြောင့်ဒီလိုနည်းပညာတွေနဲ့ပတ်သက်ပြီးကိုရီးယားတွေနဲ့အမေရိကန်တွေဟာမိဖက်တွေအဖြစ်ရှိနေတာအထူးဆန်းမဟုတ်ပါဘူးလို့လက်ထောက်နိုင်ငံကြားရေးဝန်ကြီး Russell ကပြောပါရယ်။ခိုင်မြဲနေပြီးသားနှစ်နိုင်ငံစီးပွားရေးဆက်ဆံမှုဟာ COAS လို့ခေါ်တဲ့ ကိုရီးယားနဲ့အမေရိကန်လွတ်လပ်စွာကုံသွယ်ရေးသဘောတူစာချုပ်အရလည်းပိုးပြီးခိုင်မာတိုးတက်ခဲ့ပါတယ်။တောင်ကိုရီးယားဟာအမေရိကန်ပြည်ထောင်စုရဲ့အကြီးအမားဆုံးကုံသွယ်ရေးမိတ်ဖက်နိုင်ငံတွေစီးနဲ့မှနံပါတ်6အဆင့်မှာရှိနေတာပါ။2014ခုနှစ်အတွင်းနှစ်နိုင်ငံကုံသွယ်ရေးတန်ဖိုးငွေစုစုပေါင်းဒေါ်လာ145ဘီလီယံရှိခဲ့ပါတယ်။ဖက်ဆက်လုပ်ငန်းတွေပါဝင်နိုင်ဖို့ထုတ်ကုန်တွေကိုပူးတွဲထုတ်လုပ်ဖို့နဲ့ဈေးကွက်ပြိုင်ဆိုင်မှုမှာမျှတဖို့အတွက်အခွင့်အလမ်းတွေကိုဖန်တီးတဲ့အနေနဲ့လာမယ့်2019ခုနှစ်မှာဝယ်ယူသုံးစွဲသူနဲ့စက်မှုထွက်ကုန်95ရာခိုင်နှုန်းနီးပါးကိုအခွန်ကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်။ COS သဘောတူညီချက်တွေကိုကျော်လွန်နဲ့စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုကိုလည်းတိုးချက်ဆောင်ရွက်နေတာပါ။ပြည်ရင်းနဲ့ပြည်ပမှာခိုင်မာတဲ့ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးရေးကိုပံ့ပိုးကူညီဖို့ကိုရီးယားအစိုးရကိုလက်ထောက်နိုင်ငံသားရေးဝန်ကြီးရာဆယ်ကတိုက်တွန်းခဲ့ပါတယ်။ကမ္ဘာပေါ်မှာတီထွင်မှုအကောင်းဆုံးထဲမှာပါဝင်နေတဲ့တောင်ကိုရီးယားကုမ္ပဏီတွေအနေနဲ့ရေဒိုအကျိုးစီးပွားအရညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးကိုထိခိုက်စေခြင်းအပြင်ရေရှည်မှာကျွန်တော်တို့အားလုံးကိုထိခိုက်နစ်နာစေလိမ့်မယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးကတတိပေးပြောဆိုခဲ့ပါတယ်။ဒါအပြင်ကိုရီးယားလူမျိုးတွေအားလုံးအကျိုးခံစားနိုင်ရေးကိုရီးယားဈေးကွက်ပြောင်းလဲတိုးတက်လာစေရေးအပါအဝင်ပြည်ရင်းနဲ့ပြည်ပမှာယင်းနှိမ့်ညံ့သူတွေအတွက်အခင်းချင်းကောင်းတွေဖန်တီးပေးဖို့မျှတပြီးထင်သာမြင်သာရှိတဲ့စီးမြင်စည်းကမ်းတွေကိုတောင်ကိုရီးယားအစိုးရအနေနဲ့ချမှတ်ဖို့လဲတိုက်တွန်းခဲ့ပါတယ်။အခုလိုတိုးတက်နေတဲ့အမေရိကန်နဲ့တောင်ကိုရီးယားစီးပွားရေးဆက်ဆံမှုကြောင့်နှစ်နိုင်ငံပြည်သူတွေအတွက်ကြီးမားတဲ့တီထွင်ထုတ်လုပ်မှုကျွဲဝချမ်းသာမှုနဲ့အလောက်ကအခွင့်အလမ်းတွေဖြစ်ပေါ်ဖို့အလားအလာကောင်းမွန်နေပါတယ်ရှင်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပုံမဟုတ်ကြောင်းသိစေအပ်ပါတယ်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေရပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်။ကျွန်တော်ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေAmerican Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာမာတင်မုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုလည်းကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။အခုတော့ကြန့်ရှိသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါပါ
IS Islamic စစ်သည်ရွာတွေနဲ့တိုက်ပွဲဖြစ်နေတဲ့ Iraq တပ်ဖွဲ့တွေကိုပုံမအကောင်းလာစေဖို့အတွက် American စစ်ဖက်ဆိုင်ရာအကြံပေး450လွှတ်ဖို့သမ္မတ Barack Obama ကအမိန့်ပေးလိုက်ပါတယ်။အခုလိုထပ်မံဆီလွတ်လိုက်တဲ့အတွက် Iraq နိုင်ငံမှာစီးရဲလက်ကျင့်တင်ကြားပေးနေတဲ့ American စစ်မှုထမ်းအရေးအတွက်ဟာ3100ရှိသွားပြီလို့သမ္မတအင်ဗီရိုကဗိုလ်ထုတ်ကကြေညာပါတယ်။အမေရိကန်စစ်မှုထမ်းတွေပုံမဆစ်လွတ်ပေးဖို့အတွက်အီရတ်ဝန်ကြီးချုပ်ကတောင်းဆိုခဲ့တယ်လို့ပင်တဂွန်စစ်ထမ်းလာချုပ်ကလည်းဒီအချက်ကိုထောက်ခံခဲ့တယ်လို့သမ္မတအင်ဗီရိုကပြောဆိုပါတယ်။ဒီပြားနိုင်ငံကအုပ်စုခွဲတွေအာဏာခွဲဝေရေးကိုလက်ခံပြီးတော့တိုက်ပွဲတွေအကြမ်းဖက်မှုတွေနဲ့နိုင်ငံရေးညီတက်မှုတွေကိုပြင်လဲစေဖို့အတွက်ကုလသမဂ္ဂနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။စစ်ဘေးဒဏ်တင့်နေတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကိုညီညာရေးရရှိလာအောင်ကြိုးပမ်းရမှာရုရှားကစီရနာနဲ့လှုပ်ဆောင်ပေးပါလို့အလေပတ်ရောက်ရှိနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုပိုလီဟမ်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်14လကြာကြာမြင့်နေပြီဖြစ်တဲ့ရုရှားလူလာတဲ့ခွဲရီသဘောတွင်နဲ့ယူကရိန်းအစိုးရတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်သွားအောင်အထူးရေးဆိုင်ပြီးတော့ကြိုးပမ်းဆောင်ရွက်ပေးပါလို့ဗိုလ်ထုနေ့ကတိုက်တွန်းလိုက်ကြောင်းဗက်တီကန်နန်းတော်ကကြေညာချက်မှာရေးသားထားပါတယ
်နောက်ဆုံးရသတင်းတွေကိုဦးစံမိုးဝေကတင်ဆက်သွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရယ်စမစ်ဖြစ်ပါတယ်ကျမနန်းလဖိုင်ပါအခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.